Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် View American အတန်းရဲ့2018ခုနှစ်စက်တင်ဘာလ17ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီညအစီအစဉ်တွေကိုတောင်းရင်တင်ဆက်ပေးသွားပါမယ
်ကျမသင်္ကီထိုက်ပါရှင်ဒီညပိုင်းသတင်းတွေကိုတော့မတ်ဤတန်းစင်နဲ့အတူကြီးညာပါမယ်ရုရှားစစ်တပ်လျင်ကိုစီးရီးယားတို့ပစ်ချလိုက်ပါတယ်ဩစာချီးတဲ့မြန်မာစစ်တပ်အနေနဲ့နိုင်ငံရေးမှာမပါဖို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်ကြားကြရပါမယ်ရှင
်ဟုတ်ကဲ့ပါတွင်နေ့ပြည်နာဆင်ရမှာကတော့မြန်မာနိုင်ငံအတွင်းကလူခွင့်ရချိုးဖောက်မှုတွေနဲ့တာဝန်ရှိသူတွေအပြစ်ကင်းလွတ်ခွင့်ရနေတဲ့အခြေအနေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာရပ်တန့်နေပြီလို့ကုလသမဂ္ဂစုံစမ်းရေးမှုတွေကပြောလိုက်ပါတယ
် Democracy requires a government that accepts scrutiny it depends on leadership
ကုလစုံစမ်းရေးအဖွဲ့ခေါင်းဆောင်မာဇူကီဒါရူစမှာပြောသွားတာပါ။သတင်းပြေဆိုမှုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီသတင်းနဲ့အတူကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အပီးသက်အစီရင်ခံစာပေါ်မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ရဲ့တုံ့ပြန်သဘောထားရွှေဝါရောင်တော်လှန်ရေး17နှစ်ပြည့်အခမ်းအနားအကြောင်းမြန်မာစစ်ငွေတန်ဖိုးရက်ဆက်ကျဆင်းနေတာကိုထိန်းနိုင်အောင်ဗဟိုဘဏ်ကစ조사ပေမဲ့စစ်ငွေတန်ဖိုးဆက်လက်ကျဆင်းနေစေဖြစ်တဲ့အကြောင်းစတဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဘက်အစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မနဲ့အတူအင်္ဂါညတိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ရမှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မိုက်အီတန်စင်တို့ကပြောပြပေးပါအောင်ရှင
်ရုရှားစစ်တပ်ရဲ့ကင်းတောက်လေယာဉ်ကိုစီးရီးယားရဲ့လေကြောင်းရန်ကာကွယ်ရေးစနစ်ကပစ်ချခဲ့တာဟာဆိုရင်အစ္စရေးတိုက်လေယာဉ်ကလေမှုတွေရဲ့ရန်လိုတဲ့လုပ်ရက်ကြောင့်လို့ရုရှားကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်စီးရီးယားနိုင်ငံလာတာခီယာပြည်နယ်တွင်မှတိုက်ခိုက်ခဲ့တဲ့အစ္စရေးတပ်ဖွဲ့ကစီးရီးယားရဲ့ဒုံးကျည်ရံကနေကာကွယ်တဲ့အနေနဲ့ရုရှားလေယာဉ်နောက်မှာပုံအောင်ခဲ့တာလို့ရုရှားစစ်တပ်ရဲ့ပြောခွင့်ရဗိုလ်ချုပ်အီဂါခူနာရှန်ခော့ကဒီကနေ့အင်္ဂါနေ့မှာပြောပါတယ်ရုရှားလေယာဉ်ကို S-200 ဒုံးကျည်ထိမှန်ပြီးလူ15ဦးသေဆုံးရတယ်လို့လည်းရုရှားစစ်တပ်ပြောခွင့်ရကပြောပါတယ်ထိတ်တိုက်တွေးမှုတွေကိုရှောင်ရှားနိုင်ဖို့အတွက်ဒေတာရင်စီရေးဆောင်ရွက်ချက်တွေကိုတစ်ဖက်နဲ့တစ်ဖက်ကြိုတင်အသိပေးနိုင်တဲ့တိုက်ရိုက်အထူးဖုန်းလိုင်းတစ်ခုကိုအစ္စရေးနဲ့ရုရှားကြားထားရှိဆောင်ရွက်လာတာနှစ်နှစ်ကြီးရှိခဲ့ပါပြီ။ဒါပေမဲ့လည်းအခုကိစ္စမှာတော့အစ္စရေးဘက်ကစစ်စင်ရေးနဲ့ပတ်သက်လို့ရုရှားဘက်ကိုတမိနစ်ပဲကြိုပြီးတော့အသိပေးခဲ့ပြီးရုရှားလေယာဉ်အနေနဲ့အဲ့ဒီဒေတာကနေထွက်ဖို့အချိန်မရဖြစ်ခဲ့တယ်လို့လည်းရုရှားစစ်တပ်ပြောခွင့်ရကပြောပါတယ်။အစ္စရေးရဲ့တာဝန်မဲ့လောက်ရအဖြစ်ပြောဆိုလိုက်ပြီးရုရှားဘက်ကတင့်လျော်တယ်လို့တုံ့ပြန်မယ်လို့လည်းပြောပါတယ်။အစ္စရေးစစ်တပ်ဘက်ကတော့တစုံတရာမှတ်ချက်မပေးပါဘူးရှင်။
တရုတ်နိုင်ငံဟာအမေရိကန်ရွေးကောက်ပွဲအပေါ်မှာတက်ရောက်မှုရှိပြီးတော့အပြောင်းလဲဖြစ်အောင်တိတ်တိတ်ကြွကြွစူးစမ်းနေတယ်ဆိုပြီးတော့အမေရိကန်သမ္မတ Trump ကဒီနေ့အင်္ဂါနေ့မှာဆွတ်ဆွဲလိုက်ပြီးတော့အမေရိကန်လုံသမားတွေကိုအထိနာစီမဲ့အတိုင်းတာထိတရုတ်ဘက်ကတုံ့ပြန်ဆောင်ရွက်လာရင်တော့အမေရိကန်စီးပွားရေးအရာတံပြန်ဆောင်ရွက်မှုကြီးကိုမြန်မြန်ဆန်ဆန်လုပ်မယ်လို့ထင်ကြလိုက်ပါတယ်သမ္မတ ထရမ့်အနေနဲ့သူ့ရဲ့ဆွဆွဲချက်တွေနဲ့ပတ်သက်တဲ့အထောက်အထားတွေကိုတော့ပြောဆိုတာမရှိပါဘူး။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သွင်းကုန်ဒေါ်လာ200ဘီလီယံဘူအဲ့ပေါ်မှာဆရာကိုင်းတို့အခွန်ကောက်ခံလိုက်တာနဲ့ပတ်သက်ပြီးတော့တရုတ်အနေနဲ့လက်တုပ်ပြန်ဆောက်ရတာကအပရွေးချယ်စရာမရှိတော့ဘူးလို့လည်းပြောဆိုလိုက်တဲ့အချိန်မှာပဲဒီလိုသမ္မတထရမ့်ကပြောလိုက်တာပါတရုတ်အနေနဲ့ဥပဒေပေါင်းအတွင်းကနေပြီးလုံပိုင်ခွင့်နဲ့အကျိုးစီးပွားနောက်နိုင်ငံတကာလွတ်လပ်စွာကုံသွယ်ရေးကိုကာကွယ်ဖို့အတွက်တခြားရွေးချယ်စရာမရှိတော့ဘဲနဲ့အလားတူတုံ့ပြန်ဆောက်ရဖို့ပဲရှိတော့တယ်လို့တရုတ်ကုံသွယ်ရေးဝန်ကြီးဌာနရဲ့ဒီကနေ့အင်္ဂါနေ့ထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြထားပါတယ်တရုတ်အနေနဲ့ဘယ်လိုပုံစံတုံ့ပြန်မလဲဆိုတာကိုတော့ညင်ညာချက်မှာဖော်ပြမထားပါဘူးအစိုးရဘက်ကတော့တရုတ်ဘက်ကတုံ့ပြန်မယ်လို့ပြောဆိုထားတဲ့အခွန်ကောက်မဲ့စီးနေမှာတော့ဓာတ်ငွေကြီးကအစလင်းရင်ထိပါပါဝင်ပါတယ်။အမေရိကန်သမ္မတဘက်ကအသွင်းကုန်တွေပေါ်မှာအခွန်တိုးကောက်လာမယ်ဆိုရင်တရုတ်အနေနဲ့ကာကွယ်ရုံတက်တက်ဆောက်ရမှာမဟုတ်ဘူးလို့လည်းမင်းနစ်တင်လာနေတဲ့ကကွန်မြူနတီပါတီအာဘော Global Times စာရင်းစာကတတိပေးခဲ့ပါတယ်
။မြောက်ကိုရီးယားနဲ့တောင်ကိုရီးယားခေါင်းဆောင်တွေကြား၃ရက်ကြာထိပ်သီးဆွေးနွေးပွဲကိုမြောက်ကိုရီးယားနိုင်ငံမြို့တော်ပျုံယမ်မှာဒီကနေ့စတင်လိုက်ပါပြီ။နျူကလ িয়ার ကင်းစင်ရေးနဲ့နှစ်နိုင်ငံကြားဆက်ဆံရေးတိုးတက်စေရေးသဘောတူညီချက်တရားရဖို့ရည်မှန်းထားကြပါတယ်။မြောက်ကိုရီးယားအလို့သမားပါတီရုံးချုပ်မှခေါင်းဆောင်ဦးတို့တွေ့ဆုံဆွေးနွေးရေးစတင်ခဲ့ပါတယ်။ဒေတာရင်းနိုင်ငံရေးအခြေအနေကိုတည်ငြိမ်စေခဲ့တဲ့ဇွန်လအတွင်းတုန်းကစင်ကာပူမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့သမိုင်းဝင်ထိပ်သီးတွေ့ဆုံပွဲအတွေ့လမ်းဖောက်ပေးခဲ့တဲ့အပေါ်တောင်ကိုရီးယားသမ္မတကိုကျေးဇူးတင်တဲ့အကြောင်းမြောက်ကိုရီးယားခေါင်းဆောင်ကပြောဆိုတယ်လို့လည်းသတင်းတွေကဖော်ပြကြပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေရဲ့ထိပ်သီးတွေ့ဆုံပွဲအတွင်းမ မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်တွေဖျက်သိမ်းရေးသဘောတူညီချက်လက်မှတ်ထိုးခဲ့ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားဘက်ကနျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေအဆုံးသတ်ရေးဆောင်ရွက်နေတဲ့အတိုင်းအတာပေါ်နှစ်ဖက်တို့မကြေမလည်ဖြစ်နေပါတယ်။ဒါကြောင့်လည်းပြီးခဲ့တဲ့လကမြောက်ကိုရီးယားကိုသွားမဲ့အမေရိကန်နိုင်ငံသားရဲ့ဝင်ကြီးမိုက်ပိုပီယိုရဲ့ခီးစဉ်ကိုသမ္မတထရန့်ကဖျက်ခဲ့ပါတယ်။ဒီကနေ့တောင်ကိုရီးယားသမ္မတနဲ့ဇနီးဖြစ်သူတို့ပျုံယမ်းမြို့တော်ဆွန်နန်နိုင်ငံတကာလေးစိတ်ကိုဆက်ရောက်လာချိန်မှာတော့မြောက်ကိုရီးယားခေါင်းဆောင်နဲ့ဇနီးတို့ကကြိုဆိုကြပါတယ်။ဆွေးနွေးပွဲပြီးဆုံးမဲ့ပုတ်ထုံးနေ့မှာတော့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေကြားရရှိတဲ့သဘောတူညီချက်အပေါ်မှာမူတည်ပြီးပူးရဲကြေညာချက်တစ်စောင်ထွက်ပေါ်လာနိုင်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်နဲ့တနှစ်တာအတွင်းတတိယကြိမ်ထိပ်သီးဆွေးနွေးပွဲခီးစဉ်မှာတော့တောင်ကိုရီးယားသမ္မတနဲ့အတူတောင်ကိုရီးယားအစိုးရတာဝန်ရှိသူတွေနိုင်ငံရေးသမားတွေစီးပွားရေးသမားတွေနဲ့တခြားကိုယ်စားလှယ်တွေလည်းလိုက်ပါသွားကြပါတယ်ရှင်။
အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်နာမည်စင်းတင်သွင်းခံထားရတဲ့သူ Brett Kavanaugh နဲ့ပြီးခဲ့တဲ့နှစ်30ကျော်ကသူအထက်တန်းကျောင်းသားဘဝတုန်းကလိင်ပိုင်းဆိုင်ရာအကြမ်းဖက်တာခံခဲ့ရတယ်လို့ဆွဆွေးထားတဲ့အမျိုးသမီးတို့ကိုလာမယ့်သတင်းပတ်ထဲမှာအထက်လွှတ်တော်တရားရေးကော်မတီရှေ့မှောင်မှာကြားနာမှာဖြစ်ပါတယ်။လက်တလို့ဆွဆွေးချက်တွေနဲ့ပတ်သက်ပြီးတော့အပြည့်အဝပွင့်လင်းမြင်သာမှုရှိရေးအတွက်အများပြည်သူရှေ့မှောင်မှာလာမယ့်သတင်းတာနဲ့ကြားနာမယ့်အကြောင်းကော်မတီဥက္ကဋ္ဌ Chuck Grassley ကကြေညာချက်မှာပြောဆိုထားပါတယ်။ကော်မတီထဲက Republican တွေကတော့ကေဗင်နော့ရဲ့နာမည်စင်းတည်သွင်းမှုကိုရှေ့ဆက်ဆောင်ရွက်နိုင်ဖို့အတွက်အစိုးဆုံးဒီသတင်းပတ်ကြာလပင်းနေ့လောက်မှာမဲခွင့်နိုင်ဖို့မျှော်လင့်ခဲ့ကြတာပါ။ကေဗင်နော့နဲ့သူ့ကိုဆွဆွဲထားတဲ့အမျိုးသမီးတို့နဲ့ကောမဒီအဖွဲ့ဝင်တွေကြားမှာတယ်လီဖုန်းဆက်သွယ်မေးမြန်းပြီးတော့ဒီဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးရေးလှုပ်ဆောင်မယ်ဆိုပြီးတော့ Republican ခေါင်းဆောင်တွေကအကြံပြုခဲ့ပါတယ်။ဒါမှမဟုတ်အပြည့်အဝကြားနာဖို့ Republican တချို့အပါအဝင်ဝိုင်းဝန်းတောင်းဆိုမှုတွေများလာတာကြောင့်လိလူရှုလို့မရတဲ့အခြေဆိုင်လာပါတယ်။ဒေါနယ်ထရမ့်ကတော့သူ့နာမည်စင်းတင်သွင်းထားတဲ့ကေဗင်နော့ဘက်ကရက်တည်ပါတယ်။ကေဗင်နော့ရဲ့သမိုင်းကြောင်းမှာမှဲ့တပေါက်တောင်မစွန့်ထင်ဘူးလို့ဒေါနယ်ထရမ့်ကပြောဆိုခဲ့တာပါ။ပြီးခဲ့တဲ့နှစ်30လုံးကဆယ်ကျော်သက်မင်းကလေးကိုလိင်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့တဲ့ဆိုရဲဆွဆွဲချက်ကိုကေဗင်နော့ဘက်ကလည်းအပြင်းထန်ညှဉ်းဆဲထားပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗီယိုမြန်မာပိုင်းအစီအစဉ်ရဲ့အင်ကာနစ်ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဩစာကြီးတဲ့မြန်မာစစ်တပ်အနေနဲ့နိုင်ငံရေးကနေဖယ်ရှားပေးဖို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကဒီကနေ့အင်ကာနီမှာပြောဆိုလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်လူနည်းစုအပေါ်လူမျိုးရုံးတပ်ဖြတ်မှုနဲ့တမတော်ကာကွယ်ရေးဦးစီးချုပ်ဥပအဝင်စစ်တပ်တာဝန်ရှိသူတချို့ကိုတရားစွဲဆိုနိုင်ရေးတောင်းဆိုထားတဲ့မြန်မာဆန်ရကုလသမဂ္ဂအချက်အလက်ရှာဖွဲ့ရဲ့ပြည်သက်အစီရင်ခံစာမှာအခုလိုဖော်ပြတာဖြစ်ပါတယ်။စစ်တပ်ရဲ့ထိပ်ပိုင်းခေါင်းဆောင်မှုကိုအလုံးစုံပြင်ဆင်ရမှာဖြစ်ပြီးနိုင်ငံအုပ်ချုပ်ရေးမှာထပ်မပါသင့်တော့ဘူးလို့စာမျက်နှာ400ကျော်ပါကုလသမဂ္ဂရဲ့အစီရင်ခံစာကဖော်ပြတာပါမြန်မာနိုင်ငံရေးကနေတပ်မတော်ကိုဖယ်ထုတ်နိုင်ရေးအရက်ဖက်ခေါင်းဆောင်ပိုင်းကဆောင်ရွက်ရမယ်လို့လည်းအစီရင်ခံစာကပြောပါတယ်လူမျိုးရုံးတပ်ဖြတ်မှုအတွေ့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြင့်အောင်လှိုင်အပါအဝင်စစ်တပ်ထိပ်တန်းတာဝန်ရှိသူတွေကိုစုံစမ်းစစ်ဆေးနိုင်ရေးအတွက်ဆောင်ရွက်ကြဖို့လဲနိုင်ငံတကာအသိုင်းအဝိုင်းကိုတိုက်တွန်းထားပါတယ်မြန်မာစစ်တပ်ဘက်ကတော့အမှားအယွင်းမလုပ်ခဲ့ဘူးလို့ညင်ပါတယ်ပြီးခဲ့တဲ့နှစ်ဩဂုတ်လမှာလုံခြုံရေးစခန်းတွေစီးနင်းတိုက်ခိုက်ခဲ့တဲ့ရိုဟင်ဂျာအကြမ်းဖက်သမားတွေကိုရှင်းလင်းလာတာဖြစ်တယ်လို့စစ်တပ်ဘက်ကပြောပါတယ်ဒါပေမဲ့ကုလစုံစမ်းရေးမှုတွေကတော့စစ်တပ်ဘက်ကလိုရာထက်ပိုပြီးအင်အားအလွန်အကျွံသုံးခဲ့တယ်လို့ထောက်ပြပါတယ်မြန်မာတပ်မတော်ကိုပြန်လည်ဖွဲ့စည်းဖို့လက်ရှိခေါင်းဆောင်မှုကိုပြောင်းလဲရင်းနဲ့ဒီလုပ်ငန်းစဉ်ကိုစဖို့ကုလသမဂ္ဂစုံစမ်းရေးမှုတွေကပြောဆိုထားပါတယ်။အရက်ဖက်အနာပိုင်တွေအနေနဲ့စစ်တပ်ရဲ့ဆောင်ရွက်ချက်အပေါ်ဩဇာမညောင်းဘူးဆိုတာကိုလည်းအစင်ခန်းစာမှာအတိအမှတ်ပြုဖော်ပြပါတယ်။ဒါပေမဲ့သူတို့ရဲ့လုပ်ရက်နဲ့ပြက်ကွက်မှုတွေကရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေကိုအထောက်ပံ့ဖြစ်စေတယ်လို့လည်းပြောပါတယ်။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုကုလသမဂ္ဂရဲ့အစင်ခန်းစာကိုလည်းပယ်ချထားပါတယ်ရှင်။
မင်းကရွေးကောက်ပွဲမှာရုရှားဝင်ဆွဲဖက်တဲ့ဆွဲဆွဲမှုအပေါ်စုံစမ်းစစ်ဆေးမှုနဲ့ဆက်ဆက်နေတဲ့စာရွက်စာရည်တွေကိုလူဝက်ဖြစ်ကန့်သက်ထားချက်ကိုပယ်ဖြတ်ပြီးအမေရိကန်သမ္မတထရမ့်ကအမေရိကန်တရားရေးဌာနကိုအမိန့်ပေးလိုက်ပါတယ်။သမ္မတထရမ့်မဲဆွဲစီးရုံးရဲ့အဖွဲ့အကြံပေးဟောင်းကာတာဘီချ်ကို FBI ရဲ့စောင့်ကြည့်မှုတွေအပါအဝင်အမေရိကန်တရားရေးဌာနရဲ့ထိတ်တန့်ကြီးကဘရုစ်အုံးကို FBI ကမေးမြန်းထားတဲ့အစီရင်ခံစာတွေကိုလည်းလူဝက်မဟုတ်ဘဲနဲ့ပြည်သူတွေကြီးနိုင်တဲ့အချက်လက်တွေဖြစ်အောင်ဖတ်ပြောင်းလဲပေးဖို့လှုံ့ဆော်ရမှာဖြစ်တယ်ဆိုပြီးတော့အင်ဗီရောပြောခွင့်ရဆာရာဆန်နက်စ်ကပြောဆိုလိုက်ပါတယ်။အုံထားပြည်သင်တချို့ဟောင်းခရစ်စတိုဖာစတီးလ်နဲ့ဆက်သွယ်ရှိတဲ့သူလည်းဖြစ်ပါတယ်။တချို့ဟောင်းစတီးလ်ဟာရာဇဝတ်မှုမကင်းတာဒါမှမဟုတ်အရှက်ရစေနိုင်တဲ့အချက်လက်တွေနဲ့သမ္မတထရမ့်အပေါ်မှာရုရှားကအကြက်ကင်ထားကောင်းထားနိုင်တယ်ဆိုပြီးတော့ဆွဆွဲထားတဲ့အစီရင်ခံစာတစ်စောင်ကိုပြုစုခဲ့သူလည်းဖြစ်ပါတယ်။အလုပ်ထုတ်ခံလိုက်ရတဲ့ FBI အကြီးကဲ James Comey, FBI ဒုအကြီးကဲဟောင်း Andrew McCabe, FBI ထောက်လှမ်းရေးဟောင်း Peter Stokes နဲ့ FBI ရှေ့နေဟောင်း Lisa Page တို့ရဲ့ရုရှားရေးနဲ့ဆက်ဆက်တဲ့ phone message စာတို့တွေအားလုံးအပါအဝင်တခြားစာရွက်စာတွေတွေကိုလျှို့ဝှက်ဖြစ်ကန့်သက်ထားရကနေပယ်ဖြတ်ပေးဖို့ပြောဆိုထားတာပါ။ပွင့်လင်းမြင်သာမှုပိုရှိစေဖို့ရည်ရွယ်ချက်နဲ့ Donald Trump ကဒီလိုအမိန့်ချလိုက်တာဖြစ်တဲ့ဆိုပြီးတော့လေအင်ပီရောပြောခွင့်ရကပြောပါတယ်။ဘယ်တော့မှလက်တွေ့ဆောင်ရွက်မလဲဆိုတာကိုတော့အသေးစားမသိရသေးပါဘူး။
အမေရိကန်ပြည်ထောင်စုအရှိတောင်ဘက်ကန်ယူရန်တလျှောက်ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ဟာရီကိန်းမုန်တိုင်းဖလော်ရန့်စ်ကြောင့်ဒေသအတော်များများမှာမိုးကြီးရေရှမ်းနေသလိုနောက်ထပ်ရေကြီးတာတွေကြဲကြဲပြန့်ပြန့်ဖြစ်အောင်မဲ့အနေအထားရှိတယ်လို့မိုးလေဝသပညာရှင်တွေကသတိပေးထားပါတယ်။ဗာဂျီးနီးယားဗမောက်နဲ့နယူးဟမ်ရှယ်ယာပြည်နယ်တွေမှာအင်္ဂါနေ့အထိရေကြီးနိုင်တယ်လို့သတိပေးချက်တွေလည်းထုတ်ပြန်ထားပါတယ်ရှင်
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့မိုက်တန်စင်တို့ပြောပြခဲ့တာပါအခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံရခိုင်မြောက်ပိုင်းကချင်နဲ့ရှမ်းပြည်နယ်အတွင်းကလူခွင့်ချိုးဖောက်မှုတွေနဲ့တာဝန်ရှိသူတွေအပြစ်ကင်းလွတ်ခွင့်ရနေတဲ့အခြေအနေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာရပ်တန့်နေပြီလို့ကုလသမဂ္ဂစုံစမ်းမှုတွေကပြောလိုက်ပါတယ်မြန်မာနိုင်ငံကအခုရင်ဆိုင်နေရတဲ့အခြေအနေပေါ်စိတ်ရှည်တီးခန့်ရမယ်ဆိုရင်ပြဿနာဖြေကိုမရနိုင်ပဲဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းလွဲသွားနိုင်တယ်လို့လည်းသတိပေးလိုက်ပါတယ်။ဒီကနေ့ကျင်းပတဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂလူခွင့်ရေးကောင်စီမှမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂစုံစမ်းမှုတွေကသူတို့တွေ့ရှိချက်တွေပေါ်တင်ပြအကြံပြုခဲ့တာပါ။ကိုသားညွန့်ကဆက်ပြီးပြောပြပေးပါမယ်။
မြန်မာနိုင်ငံရခိုင်မြောက်ပိုင်းကချင်နဲ့ရှမ်းပြည်နယ်အတွင်းကလူခွင့်ချူပေါင်းမှုတွေနဲ့ပတ်သက်လို့အသေးစိတ်အချက်အလက်တွေနဲ့အကြံပြုချက်တွေပါတဲ့စာမျက်နှာ400ကျော်ရှိတဲ့အစီရင်ခံစာကိုအခုဒီကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ကောင်စီညီလာခံကိုတင်သွင်းခဲ့တာပါလူခွင့်ကောင်စီကဖွဲ့စည်းပေးခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်စုဆောင်ရေးအဖွဲ့ Fact Finding Mission ကနေတင်သွင်းတာဖြစ်ပြီးတော့အဲ့ဒီထဲမှာတော့2011ခုနှစ်ခေတ်ကစပြီးတော့မြန်မာစစ်တပ်ရဲ့လူခွင့်ချူပေါင်းမှုတွေကိုအသေးစိတ်မှတ်တမ်းတင်ထားပါတယ်အထူးသဖြင့်တော့2016ခုနှစ်နဲ့2019ခုနှစ်အတွင်းရခိုင်မြောက်ပိုင်းမှာစစ်တပ်ရဲ့လုံခြုံရေးစစ်ဆင်ရေးအတွင်းစုစုဝေါ်ဝါလူခွင့်ချိုးဖောက်မှုတွေကိုအသေးစိတ်ပြုစုထားပါတယ်။နိုင်ငံတကာဥပဒေတွေကိုချိုးဖောက်နေတဲ့မြန်မာစစ်တပ်ကိုလုံးဝပြုပြင်ပြောင်းလဲဖွဲ့စည်းဖို့စစ်တပ်ရဲ့လက်ရှိခေါင်းဆောင်တွေကိုဖယ်ရှားပစ်ဖို့နဲ့မြန်မာတပ်မတော်ကိုနိုင်ငံရေးခန့်ကဏ္ဍကနေဖယ်ထုတ်ပြီးတော့အရက်ဖက်အုပ်ချုပ်မှုအောက်မှာထားဖို့ဆိုပြီးတော့အစိုးရအစမှာအကြံပြုတိုက်တွန်းပါလေ။ဒီအတွက်မြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံပြည့်စုံရေးလုပ်ငန်းစဉ်ကိုပို့ပြီးတော့တွန်းတက်တိုက်လုပ်ဖို့မြန်မာအစိုးရကိုအကြံပြုပါရစေ။ဒါပြင်မြန်မာအာဏာပိုင်တွေအနေနဲ့ဝေဖန်ဆန်းစစ်မှုတွေကိုလက်ခံဖို့လိုပြီးတော့အခုဖြစ်နေတဲ့အခြေအနေတိုင်းဆိုရင်တော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုဟာရပ်တန့်နေတယ်လို့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့ခေါင်းဆောင်မာဆူကီဒရုစမာကလူခွင့်ကောင်စီကိုတင်ပြသွားပါတယ
် Democracy requires a government that accepts scrutiny it depends on leadershipThat actively combat
မြို့ကစီစနစ်မှာအစိုးရစောင့်ကြည့်စစ်ဆေးမှုကိုလက်ခံဖို့လိုပါတယ်။အမုန်းစကားပြောဆိုတာတွေအနေရှိတဲ့မမှန်သတင်းဖြန့်ဝေတာတွေပေါ်အသေးချို့အေးအေးယူတွန့်ပြန်တဲ့ခေါင်းဆောင်မှုမျိုးဖြစ်ရပါမယ်။ခွဲခြားဆက်ဆံမှုမရှိဘဲအားလုံးတန်းတူခွင့်ရရှိတဲ့ဥပဒေထိန်းကွပ်မှုရှိရပါမယ်။ဒါတွေကိုကြည့်ရင်တော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာခက်ခက်ခဲခဲစတင်ခဲ့ရပြီးအခုဆိုရင်တော့ရပ်တန့်နေတဲ့အခြေအနေရောက်နေပါပြီ
။မြန်မာအစိုးရကြီးကဲတွေကတော့ရခိုင်မြောက်ပိုင်းအပအဝင်မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အခြေအနေတွေအပေါ်နားလည်ကြဖို့စိတ်ရှည်သီးခံကြဖို့ကိုပဲပြည်တွင်းရောပြည်ပကိုပါတိုက်တွန်းနေတာပါ။ဒါပေမဲ့လည်းစိတ်ရှည်သီးခံမှုဆိုတာဟာလက်ရှိပြဿနာတွေဖြစ်ရှင်းမှုမှာအကူအညီမဖြစ်ုံမကပဲနဲ့မြန်မာဒီမိုကရေစီရေးဆောင်ရွက်မှုလမ်းလွဲအောင်လုပ်နေသူတွေအတွက်ပဲအကျိုးဖြစ်စေလိမ့်မယ်လို့ကုလသမဂ္ဂစုံစမ်းမှုမာဆူကီဒရုစမာကသတိပေးပါရယ
်။ Repressive laws are being used to silence those that seek to scrutinize. We have verified instances.
We have assessed the reprisals. 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 So, our sentient Weber Muria, Chincha Murine, Pansi Murine, no pay caniavare, among the Rari, Tuthpin, Ruinjaribo, among the Rapioso Murile, Dolly Shinivare, Sashi Tika Musurane, Nemanangae, Democracy Pitomu, Paloma, Takum, Pisibao, Tao Lanwes or Lometry Dube, a Jew Pisivalim.
Kulatamaga Lukin Gonsiga Pozide, Mimanga Saya Sulani Puego, Mima Suaga, Tima Mapuo, Purimule, Lao Quema Pio. Dajalebe di Pueha, Indigen and Riga Chinirigo Doyle Lila, Lukuin Losha Duri, a Puerigo, Koy Dwisso, now Doka de Rigo Doyle Dwisson Birobe, D. Singazago Pusu Girawa. D. Singazago, Mimatamaratan, Bibu Biro, Mimatamaraya, the Borago, Yayu Bugule, Kulatamaga, Dimu Choku, Taiton Tawari. Kulatamaga, Lukuin Gonsima, D. Singazago, Timbiaro, Mimasuakusle, Begaro, D. Singazaha, the Pata Pide Sugu, Lemakamau. D. Singaza Jomlu, Pietanari, Pishinji, Suya Tuba Murigua, Tiga Sirelu, Kulatamagasa, Yamatama Ujo Mutunga Piodore.
The one sided report of the FFN has only served to strengthen the
Kulosunai, the Patasi in Kanaha, Suya, Soy Murigo, Dola Zeo, Shivare, Yakai Binadrin, Lumu, Tazada, Shimugo, and Ye Shire Pie, Nyayae, Muda Piele, Timia in it, Pumbio Isaya. So, yeah, Joe and Otto Murigova, now she pissy bare.
Kulu, Mimaning and twenty, Lukuin Chuba Murina Patalu, Pidema, Suyanine, Lunuita Purigo, kind to a Yu Dabu, Singalama Titan Tare Bien, Mimaning and Duma Tiosama, kind to a Namusueno, Nangadega Ubrine and Yi Sonsan Yu Bugule, Nangadega Titan Tavare, Nangadega Ubrine, Yu Nambu, Gonzo Niagaro, ICC, Nangadega Pimusan, Tiaon Piedelule, Singalama Champu Tavare.
ကိုတန်းညွန်ပြောပြပေးခဲ့တာပါ။ဖီဝေမြန်မာပိုင်းရဲ့အင်္ဂါညစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပဲဆက်ပြီးတင်ပြချင်ပါတယ်။ရခိုင်ပြည်နယ်အတွင်းလူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်ကောင်ဆောင်တွေကိုနိုင်ငံတကာရာဇဝတ်ခုံရုံးတင်စစ်ဆေးဖို့တောင်းဆိုထားတဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေ ပြောပါတယ်လူခွင့်လှူရှားသူတဦးကတော့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့လိုမယ်ဆိုပြီးအကြံပြုပြောဆိုပါတယ်ဒီကနေ့လူခွင့်ရေးကောင်စီညီလာခံကိုတင်သွင်းတဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစည်းအဝေးခန်းစာပေါ်တုံ့ပြန်ချက်တွေကို VOA သတင်းတောက်ကိုမိုးစောကတင်ပြပေးပါမယ်
ဟုတ်ကဲ့ရခိုင်ပြည်နယ်အတွင်းလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအွန်လိုင်းအပါအဝင်တာဝန်ရှိသူတွေကိုနိုင်ငံတကာယာစွတ်ခုံရုံး ICC ကအရေးယူနိုင်အောင်လုံခြုံရေးကောင်စီကလွှဲအပ်ပေးဖို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်အဖွဲ့ဝင်3ဦးပါဝင်တဲ့အချက်လက်ရှာဖွေရေးအဖွဲ့ကမြန်မာနိုင်ငံဆိုင်ရာအပိသက်အစီရင်ခံစာကိုကုလသမဂ္ဂလုံခြုံရေးကောင်စီထံဒီကနေ့အင်ကာနေ့မှာတင်ပြလိုက်တာဖြစ်ပါတယ်စာမျက်နှာ440ပါတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံစာမှာမြန်မာတပ်မတော်အကြီးအကဲနဲ့ထိတ်တန့်စစ်အရာရှိတွေအနေနဲ့လူမျိုးစုတစုကိုရှင်းလင်းဖယ်ရှားမှုနဲ့လူသားမျိုးနွယ်တွေအပေါ်ကျူးလွန်တဲ့ယာစွေးမှုတွေရှိတယ်ဆိုပြီးဒီလိုယာစွေးမှုတွေအတွက်စုံစမ်းစစ်ဆေးဖို့တိုက်တွန်းထားတာဖြစ်ပါတဲ့တပ်မတော်ဟာဥပဒေထက်မှာရှိနေသည်ဖြင့်မြန်မာနိုင်ငံမှာငြင်းကြဲရေးမရနိုင်ဘူးဆိုပြီးကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့ဥက္ကဋ္ဌမာဇူကီဒါရူစမန်ကပြောဆိုပါတယ်မြန်မာနိုင်ငံမြို့သားလူခွင့်ရေးကော်မရှင်ကပြောရေးဆိုခွင့်ရှိသူဦးစုလွယ်အောင်ကတော့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်လို့သူ့သဘောထားအမြင်ကိုအခုလိုပြောဆိုပါတယ
်။အစိုးရကဒီအဲဒီအစီရင်ခံစာကိုလက်မခံဘူးဆိုတာကိုပဲကျွန်တော်တို့ကတော့ထောက်ခံပါတယ်။ကျွန်တော်တို့လည်းဒါတော့သဘောမတူဘူးပေါ့လေ။ကျွန်တော်တို့ ICC ဝင်လာတာမဟုတ်ဘူး။အဲ Just Finding the Shinya လည်းကျွန်တော်တို့သဘောတူနေတာဖွဲ့တာမဟုတ်ဘူး။ဒါသူတို့ရဲ့ဒီကြက်ကြီးကိုကျွန်တော်တို့ကလက်မခံဘူး။အခုကကျွန်တော်တို့နိုင်ငံရဲ့အကြီးအကဲတယောက်ကိုအခု ID တင်တယ်ဆိုတော့လည်းကျွန်တော်တို့ကလည်းသဘောမတူပါဘူးခင်ဗျာ။အဲ့တော့သူတို့ဘက်ကဘယ်လိုပဲလုပ်လို့ပေါ့နော်။ကျွန်တော်တို့ကလည်း nation ရဲ့ interest ပေါ့နော်။နိုင်ငံရဲ့အကျိုးစီးပွားကိုပဲကျွန်တော်တို့ကဥတည်ရမှာကို။အဲ့ဒီကြားထဲသူ့နိုင်ငံအကျိုးစီးပွားတဲ့လက်မမခံပဲ ID ကိုကျွန်တော်တို့ကလည်းဒီလိုလုပ်တာအကြောတော့အင်အားတဲ့နိုင်ငံကိုအင်အားကြီးရဲ့သူတွေအစုပြီးဝိုင်းလုပ်ကြတော့ကျွန်တော်တို့ကအဲ့လိုယူဆတာပေါ့ဗျာ။
Equality မြန်မာခေါ်လူခွင့်ရေးအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်ဆိုပြီးအခုလိုတုံ့တက်ပါတယ
်နိုင်ငံတကာဖိအားကအရင်ကထက်ပိုပြီးများလာပြီအရင်တော့ကနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ပါဆိုပြီးတော့ပြောဆိုရချင်းမလာရောမှုတွေပူးပေါင်းဆောင်ရွက်ရှိတဲ့အတွက်နောက်ထပ်အရှိန်ညှင့်သွားတဲ့သဘောမျိုးရှိပါတယ် အဲ့တော့ဒီအချိန်မှာတော့ကျွန်တော်တို့ကတော့လက်ခံမှုမရှိဘူးမြင်းဆုံမှုနဲ့တော့ဘယ်လိုလုပ်မှမလုံလောက်ပါဘူးကျွန်တော်မြင်းဆုံမယ်ဆိုရင်တော့ဆိုင်ဆိုင်မှာမှာတက်တည်ထောက်ပြဖို့ကျွန်တော်လိုအပ်နေတယ်ဒီအဆန်မှုတွေကတကယ်မရှိပါဘူးဆိုတော့တက်တည်ကြခြင်းလက်ပြီးတော့စုံစမ်းစစ်ဆေးနိုင်တဲ့အရာတွေကိုကျွန်တော်တို့ပူပေါင်းလုပ်ဆောင်ပေးဖို့ဒါတွေကိုခွင့်ပြုဖို့အဲ့လိုမျိုးချက်နဲ့တော့ပြန်ပြီးတော့ပြန်ရှိရမယ်လို့ထင်ပါတယ်
မြန်မာအစိုးရကလည်းနိုင်ငံတကာကတန်တမာဟောင်းတွေပါဝင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုဖွဲ့စည်းပြီးစုံစမ်းစစ်ဆေးမှုတွေလုပ်ကိုင်နေပါတယ်။ဥအောင်မျိုးမင်းကတော့ဒီကော်မရှင်ရဲ့လှုပ်ဆောင်မှုတွေဟာနိုင်ငံတကာကလက်ခံနိုင်ပွဲမရှိဘူးလို့လည်းအခုလိုထောက်ပြပါတယ
်။နိုင်ငံတကာကတောင်းဆိုနေတာကနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုပါ။အခုလိုမျိုးအစိုးရကနေနိုင်ငံသားတွေပါဝင်နေဆိုတဲ့အခုတည်းကတော့မလုံလောက်တော့ဘူးကြ။ဘာကြောင့်လဲဆိုတော့လူခွေစုံစမ်းစစ်ဆေးမှုကိုကျွန်တော်တို့ကသောဆောင်မဲ့နိုင်ငံတကာရဲ့လုတ်ပိုင်ခွင့်နေနိုင်ငံတကာရဲ့လုတ်ထုတ်လုပ်ကြီးရရှိပါတယ်။အဲတော့ကုလားလုံးကကျွန်တော်တို့ဖွဲ့ထားတဲ့ဖွဲ့စုချင်းဒါဘာလို့မှလက်ညှိုးထုတ်ဖို့မဟုတ်ဘူးဆိုတော့ပြောကြားချက်ကလည်းကျွန်တော်တို့အပေါ်မှာနည်းနည်းလေးစိုးရိမ်တာ။ဒါကြောင့်လည်းဆိုတော့ကျူးလွန်ကျူးလွန်နေတဲ့လက်ညှိုးထုတ်ပြီးကျွန်တော်ပြောရမှာပဲ။ဖော်ထုတ်ရမှာပဲ။ဒါပေမဲ့ဘာလို့မှလက်ညှိုးမထုတ်ဘူးစုံစမ်းစစ်ဆေးမယ်ဆိုတော့ပုံစံမျိုးဖြစ်ချင်းကတော့သူ့ရဲ့လုတ်ပိုင်ခွင့်ကိုလည်းတန်တရားဖြစ်စေရစိုးရိမ်စရာဖြစ်နေတာတကယ်နိုင်ငံတကာရဲ့ထောက်ပြချက်တွေကလည်းဒီချက်တွေပါဝင်နေရောတွေ့ရပါတယ်။
နိုင်ငံတကာနဲ့ကုလသမဂ္ဂကရိုဟင်ဂျာလို့တုံတုံပြီးထောင်ထောင်ချီတဲ့မွတ်စလင်ဒုက္ခသည်တွေအပေါ်ဆိုးဝါးရက်စက်တဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုပြီးအစိုးရခန်းစာကဖော်ပြပါတယ်။မြန်မာအစိုးရကတော့မြန်မာနိုင်ငံမှာရိုဟင်ဂျာဆိုတဲ့လူမျိုးမရှိကြောင်းအမြဲတစေငြင်းဆိုထားပါတယ်။ပြည်တွင်းမှာအစိုးရကဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့နိုင်ငံတကာရဲ့ဆွတ်ဆွဲမှုတွေနဲ့ပတ်သက်ပြီးပမလိုက်တဲ့မျှတတဲ့စုံစမ်းမှုတွေစတင်လှုပ်ဆောင်နေတဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်။ကုလသမဂ္ဂကဖွဲ့စည်းထားတဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုအတိအမှတ်မပြုဘူးလို့လည်းပြောဆိုထားတာဖြစ်ပါတယ်
။ကိုမိုးစောပါရှင်။အခုဆက်ပြီးရွှေဝါရောင်တန်ခါလှုပ်ရှားမှု17နှစ်ပြည့်အခမ်းအနားအကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာဒီကနေ့အရင်ဆိုင်နေရတဲ့အထွေထွေအကျပ်တဲတွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကြောင့်ဖြစ်တာကြောင့်ဒီဖွဲ့စည်းပုံကိုဖျက်သိမ်းပြီးလူမှုဆန္ဒနဲ့ကိုက်ညီတဲ့အခြေခံဥပဒေတရပြင်ဆင်အစားထိုးနိုင်ရေးကိုပြင်ဆင်ဖို့ရွှေဝါရောင်တန်ခါလှုပ်ရှားမှုမှာပါဝင်ခဲ့တဲ့တန်ခါတော်တွေကတိုက်တွန်းလိုက်ပါတယ်။ဒီကနေ့ရန်ကုန်တင်ကန်းကျွန်းမြို့နယ်ကြိုက်ကဆန်ဓမ္မပီယာကျောင်းမှာကျင်းပတဲ့ရွှေဝါရောင်တော်လှန်ရေး17နှစ်မြောက်အခမ်းအနားအကြောင်းကိုကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့လက်ရှိနိုင်ငံအခြေအနေအောက်တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေပြင်းထန်လာသလိုဒီမိုကရေစီနဲ့လူ့အခွင့်အရေးတွေဆုံးရှုံးလာပြီးတိုင်းရင်းသားပြည်သူတွေရဲ့လူထုဘဝဆင်းရဲကြက်တဲမှုတွေအခြေအနေတွေရင်ဆိုင်နေရတဲ့အကြောင်းရှေးဝါရောင်တော်လိုင်းစက်တက်နှစ်ပြည့်အဖြစ်ဒီလှုပ်ရှားမှုမှာပါဝင်ခဲ့တဲ့တန်ခါတော်တွေကကြေညာချက်တစောင်းထုတ်ပြန်လိုက်တာဖြစ်ပါတယ်။အခမ်းအနားမှာမန္တလေးတောင်ခွင်မင်းကြီးကျောင်းကဆရာတော်ဦးကေလာတာကအခုလိုမိန့်ကြားပါတယ်။
နိုင်ငံကဒီမိုကရေစီရပြီလို့လွတ်မြောက်သွားတာလူလူလုံးမြောက်ရင်းတဲ့ဒီမိုကရေစီရကျွန်တော်ကတခြားစီကျွန်ဒီမိုကရေစီစနစ်တိုင်းမှာလူလူလုံးမြောက်ရင်းကိုပေးထားရပြန်လို့ဥစ္စာလူလူလုံးမြောက်ရင်းကိုလည်းလက်ရှိအချိန်မှာမကြိုးစားနိုင်ဘူးဆိုလို့ရှင်ဥစ္စာနိုင်ငံကပူပြီးအာဏာရှင်နဲ့ဆူဝါးတဲ့စနစ်တစ်ခုပြန်ခန့်စားဒါတိုင်းဥစ္စာကမ္ဘာနိုင်ငံအသီးသီးမှာပြန်ပူပေးဆက်ရဟန်းတန်ကလည်းပေးဆက်တယ်ဆိုတာအတူတူပေးဆက်ရတာအဲ့တော့ပြည်ထောင်စုနေရာမှာဥစ္စာဒီမိုကရေစီစနစ်ကိုရှင်းသန်းအောင်ဒီလူလူကောင်းဆောင်ရဲ့အပေါ်မှာပေါ့တကယ်အားသာယုံကြည်ပြီးတော့မှဥစ္စာကလူလုံးဆောင်မှုလို့လေဒါလူလူကောင်းဆောင်ပေါ်မှာဝန်ညာမှု
မကင်ကျောင်းကတစ္ဆာဝါဒီဆရာတော်ဦးစံဒီမာကလည်းအခုလိုမိန့်ကြားပါတယ
်ဒီလူလူကတော့သိခံပြီးတော့2008အဲဆိုမှဖျက်သိမ်းနိုင်မှုဆိုရင်တော့ပြင်ဆင်ရေးပေါ့သူတို့စောင့်စားနေကြတယ်ယုံကြည်တယ်ပေါ့အားကိုးတယ်ပေါ့အခုမိမိတို့တင်ပြောင်းထားတဲ့လူလူအစိုးရကိုယုံကြည်တယ်အားကိုးတယ်နှုတ်ပြလိမ့်မယ်လို့လည်းပဲဦးစင်းတို့မျှော်လင့်နေတာဒီနေ့အချိန်ဒီပဲဖြစ်လာဘူးဆိုရင်လည်းပြည်သူလူထုအနေနဲ့တရားသောနည်းနဲ့ပေါ့ညံ့တတ်တာရှေကံဥပဒေပြင်ဆင်ရေးသို့မဟုတ်ဖျက်သိမ်းရေးကိုပြုလုပ်ကြမလဲဆိုတဲ့အမျိုးဒီနိုင်ငံရေးအင်အားစုတွေကလည်းပဲပြောလာလိမ့်မယ်အဲ့ဒီပုံမှာပြည်သူလူထုအနေနဲ့ပူးပေါင်းပြီးတော့ပါဝင်ဖို့ဦးစင်းတို့
2008ရှိဝါရောင်တော်လန်ရေးခေါ်တန်ကားလှုပ်ရှားမှုကပခုတ်ကူမြို့မှာတန်ကားတော်တပားကိုအာနာပိုင်ကြီးဘက်ကရိုက်နှက်ခဲ့တဲ့အမှုနဲ့ပြည်သူတွေကစောင်းနေကြက်တဲပြီးကုံစိမ့်နှုံကြီးမြင့်မှုကိုတောင်းယူဖြည့်ရှင်းမှုတောင်းဆိုမှုတွေကိုအခြေခံပေါ်ပေါက်ခဲ့ရဖြစ်ပါတယ်။ဒီလှုပ်ရှားမှုမှာရင်းနှီးပေးဆက်ခဲ့ရတဲ့နိုင်ငံရေးလမ်းစဉ်နဲ့မျှော်မှန်းချက်တွေက2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့နိုင်ငံရေးလှေကြုံစည်းသူတွေကြောင့်ပျက်စီးခဲ့ရတဲ့အကြောင်းကြေညာချက်မှာဖော်ပြပါတယ်။ Lashi Mimanangama Jong Twinia, Jet Dadine, Chini Jayago, Pian Lenambo, Nangangu Uzong, the Town Shiduja, Nangaya, six and Nina Pishai Nine, Shahan Shinlu, Jana Pidri, Bowen Song Pier, Pishai, Nina, Pishin, and Lime Lule, Tangadori, Minja, Twajabai, Kamia.
Gozo Tedrin, people Taraba, Aku Sapiro, Mima Changui, Dambo, Setai Jasinid, Ye Shi, Pubin, Pian Muri, Lupo, a Jan Bija, Shide, a Jang, the Dinwago, Timpia Mare. Myanmar Changwe Tambo Yesetja Senia Wu Tain Tanai Ao, Baho Banga Josa Gabi Mele, Mwe Le Nongha Digni Mene Zee Punji, Drolago Tao Nga Chao Seja Ti Shigebi, Nyani Bai Maro Drolago Yangzi, Tao Ngaya Shise Wunji Nti Seja Dwa Gebare, Myanmar Changwe Tambo Jase Mujang, Yee Shi Ma Gong Tau Lungan Nui Bo Tikai Muri Shila Nai Ne Dwe, Yee Shi Dwe Piu Bin Piao Le Muri Lupo, Lungan Shini Beka, Suya Ne Bahu Bangu, a jam pew jet be people nijare jow, mammy kaga drin people tabare.
Nima tangwe dambu jalara ne do, shuizi tatuadlu, satong si rile don la gue drin, satong yaga no jolla mintakere jow, pirin drin rima jivare, hanging angwe le no ne, te you posong yi zi drigo a chicken e gombi si ri like be zi tatuara jow, a chicken sako ne bo yak kamu rile, shini bare.
စီဝိုင်းလုပ်ငန်းရှင်တအုပ်ဖြစ်တဲ့ဒေါက်တာဆိုးထွန်းကတော့မြန်မာကျန်ွေကြာစင်းလာတဲ့အတွက်ရိုက်ခတ်မှုတွေရှိလာတဲ့အကြောင်းအခုလိုပြောပြသွားတာပါ။စီဝိုင်းကတော့ပြောမယ်ဆိုရင်တော့ဟိုဒေါ်လာဈေးကြတဲ့အကြောင်းကျွန်တော်ပစ္စည်းတွေအချင်းချင်းဆွဲတင်လို့မရဘူးနော်။ဒေါ်လာဈေးကတော့ခုနကနေ့စဉ်အများမနေ့နေ့ညနေပြောင်းလဲတက်ဘူး။ကုန်စည်တွေကကြတော့မနေ့နေ့နေ့ညနေပြောင်းလဲတက်လို့မရ လူတွေရဲ့ဝေယူနိုင်တဲ့တုံးဆွဲနိုင်တဲ့ပါချင်းစင်းပေါ့ပါဒါတော့ရောကြလာတဲ့အပိုင်းပေါ့နော်ဒါတော့ကျွန်တော်အနေနဲ့လက်ရှိဒီကြုံတွေ့ရတော့စီဝါရဲလောက်တဲ့လူတွေအနေနဲ့လောက်ကနေချက်တဲ့အနေထားတော့ကျွန်တော်တို့မြင်ပါတယ်အဲ့တော့ဈေးဘယ်လောက်ပြတ်မယ်ဆိုတော့လည်းကျွန်တော်တို့ပြောရတာချက်တာပေါ့နော်လက်ရှိမှာဒါအမေရိကန်နဲ့တရုတ်နဲ့ရတယ်ဒါနဲ့ရှိကုန်သွယ်ရေးပြည်တယ်မှုမရှိဘူးတရုတ်အမေရိကန်နဲ့ထက်ပြီးတော့တင်းကျတဲ့အားလုံးရတယ်ပါတာပေါ့နော်အခုထက်ကောင်းမကိစ္စဒါလည်းတစ်ချက်တော့ပါလို့ကျွန်တော်မြင်ပါတယ
်စီးပွားရေးပညာရှင်ဦးမင်းခင်ကလည်းဒီတိုင်းကြံ့ဝေတန်ဖိုးကြလာမယ်ဆိုရင်ရေရှည်မှာကုန်ထုတ်လုပ်မှုကိုထိခိုက်နိုင်တယ်လို့အခုလိုသုံးသပ်လာပါတယ
်ကျွန်တော်လည်းဟိုနိုင်ငံကအချင်းမျိုးကိုအချင်းမျိုးလက်ပြီးလို့လည်းတက်တယ်နော်ဒီပေါ်မှာတရားမှုဖြစ်နေလေဆိုတော့ဟလာပင်ကုန်ကြီးကြီးတာနော်ဒီဒေါ်လာစီးပုံမှာကြီးခိုးတဲ့ပြင်ရမှုပေါ့ဗျာနော်ကုန်ထုတ်ပြင်ရမှုဟိုဟာမျိုးပေါ့နော်ပြီးတော့ဟိုအများတုံနေတဲ့ပစ္စည်းတွေတိကျတွေသူ့ငွေအားရော့တာပေါ့နော်ပို့ပြီးတော့ထိခိုက်နေတာတော့ခုနကတရားမှုကုန်ထုတ်ပြင်ရမှုဈေးကြီးတယ်ဆိုတော့ကုန်ထုတ်မှုဟိုရေရှည်ကြိုင်တော့လာထိခိုက်နေတာ
နိုင်ငံတကာငွေကြေးစည်းကွက်ရဲ့ရိုက်ခတ်မှုတွေကိုလွန်ဆန်နိုင်သေးမှာမဟုတ်ဘူးဆိုတဲ့သုံးသပ်ချက်တွေနဲ့အတူအစိုးရဘက်ကရေရှည်အတွက်ပြုဝင်ပြောင်းလဲမှုတွေလုပ်တင်နေပြီဆိုပြီးစီးပွားရေးပညာရှင်တွေကတတိပေးနေကြပါတယ်။တစ်ချိန်တည်းမှာစီးပွားရေးပညာရှင်တွေကလည်းဘိုဟိုဘန်နဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့တွေကိုရေရှည်အတွက်ပြုဝင်ပြောင်းလဲတဲ့အကြံပေးချက်တွေပေးပို့ထားတယ်လို့ဒေါက်တာဆိုးထွန်းကပြောပါတယ
်။ကျွန်တော်တို့ကတော့ဟိုလက်ရှိဒီတွားတဲ့နေရာမှာကျွန်တော်တို့အနေနဲ့ဒါတရားမဝင်ဟိုနေဝင်နေရတဲ့အကြောင်းရှိရအောင်နော်ဒါတွေကိုတရားဝင်ကျွန်တော်တို့အနေနဲ့ဆောင်ရွက်ပေးနိုင်တယ်ဆိုရင်ဒါဘာပြောမှာကုန်ကြစည်မလိုလားတဲ့ကုန်ကြစည်တွေရောကြနိုင်တဲ့အပိုင်းရှိတော့နော်နောက်တစ်ချက်လည်းကျွန်တော်တို့အနေနဲ့လက်ရှိမှာဒီ informal market နဲ့ formal market ဖြစ်နေပါတော့နောက်လည်းကျွန်တော်တို့ formal market ဖြစ်အောင်ဘယ်လိုဆွဲတင်မလဲပေါ့နော်ဒီအတွက် platform တစ်ခုကျွန်တော်တို့ရှိနေတော့ကောင်းနိုင်တယ်ဒီလည်းပြောတာပေါ့နော်
ဘိုးဘန်အနေနဲ့ပြည်တွင်းငွေကြေးလဲလဲသူတွေနဲ့တွေ့ဆုံဆွေးနွေးညှိနှိုင်းတာမျိုးတွေလုပ်တင်တယ်လို့လည်းဒေါက်တာဆုထွန်းကပြောပါတယ်။တစ်ချိန်ထဲမှာပို့ကုန်မြင့်တင်ရေးလုပ်ငန်းတွေကိုပြန်လဲတုံ့တက်ပေးဖို့နဲ့တရားမဝင်ကုန်သွယ်ရေးလုပ်ငန်းတွေကိုတရားမဝင်ကုန်သွယ်ရေးလုပ်ငန်းတွေကိုကာကွယ်နိုင်အောင်ထိထိရောက်ရောက်ဆောင်ရွက်ဖို့လိုအပ်မယ်ဆိုပြီးနိုင်ငံတော်အစိုးရကိုလုပ်ငန်းရှင်တွေဘက်ကအကြံပြုတင်ပြထားတာတွေလည်းရှိနေပါတယ်ရှင်
။မမေခါသတင်းပေးပို့ထားတာပါ။ဒီကနေ့အတွက်သတင်းလှော်တွေကတော့ဒီလောက်ပါပဲရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ52မီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့အင်္ဂါညဘက်အစီအစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ25 kHz 1953ည၊လိုင်းဒိုမီတာ32 kHz 11803ည၊နဲ့လိုင်းဒိုမီတာ51 kHz 9335တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းညဘက်မှာတိုက်ရိုက်လေလိုင်းအစီအစဉ်မတင်ဆက်ခင်မှာအမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာကဏ္ဍကိုနားဆင်ရပါမယ်။2016ခုနှစ်ကအမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတလောင်ဒေါ်နယ်ထရမ့်အနိုင်ရအောင်ထရမ့်ရဲ့အတွင်းစည်းဝန်ရံသူတွေနဲ့ရုရှားနိုင်ငံသားဖြစ်နိုင်ခြေရှိတဲ့ဆက်ဆက်မှုနဲ့ပတ်သက်ပြီးအထူးစုံစမ်းစစ်ဆေးမှုရောဘတ်မော်လာကစုံစမ်းစစ်ဆေးနေဆဲဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းဝေးကာလမှာစည်းရုံးရေးမှူးတာဝန်ယူခဲ့သူပေါ်မန်နဖော့တ်ကငွေရေးကြေးရေးမတမာမှုနှစ်မှုမှာအပြစ်ရှိကြောင်းဖြောင့်ချက်ပေးဝန်ခံလိုက်ပြီးတဲ့နောက်ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမှာရုရှားကစွပ်ဖက်မှုရှိမရှိစုံစမ်းစစ်ဆေးရမှာပူးပေါင်းဆောင်ရွက်မယ်လို့သဘောတူလိုက်ပါတယ်။ VOA သတင်းတောက် Michael Bowman သတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြပေးမှာပါ
။ Paul Manafort ဟာ Donald Trump ရဲ့သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမှာအဓိကဦးဆောင်ခဲ့သူဖြစ်ပါတယ်။သူဟာအတွင်းရေးသတင်းတွေဆက်သွယ်မှုတွေမှတ်တမ်းတွေနဲ့တကပိတ်အစည်းအဝေးတွေနဲ့ပတ်သက်လို့အတွင်းကြကြသိသူလည်းဖြစ်ပါတယ်။အဲ့ဒီရွေးကောက်ပွဲစည်းရုံးရေးကာလမှာဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလရီကလင်တန်ကိုအပုတ်ချဖို့သတင်းချက်လက်တွေပေးမယ်ဆိုတဲ့ရုရှားကရှေ့နေတယောက်နဲ့ဒေါ်နယ်ထရမ့်ရဲ့သားတို့တွေ့ဆုံတဲ့အစည်းအဝေးကိုလည်းပေါ်လ်မန်နဖော့တက်ရောက်ခဲ့တာဖြစ်ပါတယ်။အခုတော့ပေါ်လ်မန်နဖော့ကသူ့ရှေ့နေမပါဘဲအထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့စုံစမ်းစစ်ဆေးရေးလုပ်ငန်းစဉ်မှာအပြည့်အဝပူးပေါင်းဆောင်ရွက်မယ်လို့ကတိပြုလိုက်တာနဲ့ပတ်သက်လို့ American ဥပဒေအကျိုးဆောင်ချုပ်ဟောင်း Ken Starr ကအခုလိုမှတ်ချက်ချပါတယ်
။ He did the right thing.
သူဒီလိုလှုပ်လိုက်တာမှန်ပါတယ်။သူကလိမ္မာပါနက်စွာနဲ့ဆုံးဖြတ်လိုက်တာပါ
။ Ken Starr ဟာ1990ပြည့်နှစ်တွေအတွင်းသမ္မတဟောင်း Bill Clinton အပေါ်ဆွဆွဲခဲ့တဲ့ White Water မြေယာရင်းနှီးပြုတ်နှံမှုအရှုပ်တော်ပုံကိုဥဆောင်စုံစမ်းခဲ့တဲ့စစ်ဆေးရေးမှူးလည်းဖြစ်ပါတယ်
။ It is very likely that Paul Manafort
သူရှိနေကတဆင်ပဲဖြစ်ဖြစ်သူကိုယ်တိုင်ပဲဖြစ်ဖြစ်ရောဘတ်မူလာနဲ့အဖွဲ့အတွက်အထောက်အကူဖြစ်မဲ့အချက်အလက်တွေအသုံးတည့်မဲ့သတင်းအချက်အလက်တွေပံ့ပိုးပြီးထဲထဲဝင်ဝင်ကူညီနိုင်ပါလိမ့်မယ်
။ Paul Manafort အနေနဲ့အပြစ်ရှိကြောင်းဖြောင့်ချက်ပေးခြင်းအပြင်ပြီးခဲ့တဲ့လကပြစ်ဒဏ်ချမှတ်ခံခဲ့ရတဲ့ဗန်နာငွေကြီးမတမာမှုရှစ်မှုမှာနှစ်ခုအတွက်သာပြစ်ဒဏ်ကျခံရတော့မှာဖြစ်ပြီးတော့ဒုတိယအကြိမ်ရုံးထုတ်စစ်ဆေးကြားနာတာကိုလည်းရှောင်လွှဲနိုင်မှာဖြစ်ပါတယ်။တကယ်လို့သာသူကသတင်းအချက်အလက်တွေကိုထိန်ချမ်းပြီးလိညာထွက်ဆိုခဲ့မယ်ဆိုရင်တော့ဒီအစီအစဉ်ပြည့်ပြည့်မှာဖြစ်ပါတယ်။ Paul Manafort ရဲ့ရှေ့နေ Kevin Downing ကအခုလိုမှတ်ချက်ချပါတယ
်။ Tough day for Mr. Manafort.
ဒီနေ့ကတော့သူ့အတွက်တော်လေးအကျဲ့ရဲ့နေ့ပါပဲ။ဒါပေမဲ့သူ့လုပ်ရအတွက်သူတာဝန်ခံရမယ်ဆိုတော့သူ့ဘက်ကလက်ခံလိုက်တာလည်းဖြစ်ပါတယ်။
သမ္မတထရမ့်ကတော့ပြည်တံချခံရတဲ့မနဖော့ကိုတတ်သိရှိတယ်လို့တင်းငွေနေကတွစ်တာကနေမှတ်ချက်ချလိုက်ပါတယ်။တရားမဝင်တဲ့ရောဘတ်မူလာစုံစမ်းစစ်ဆေးရေးဟာအကွက်စင်လှုပ်ကြံပြီးမရှိတဲ့အမှုကိုဆက်ပြီးရှာဖွေနေတဲ့အကြောင်းနဲ့ရုရှားနဲ့ဘယ်တော့မှဆက်ဆက်ခဲ့တာမရှိဘူးလို့တွစ်တာကနေသမ္မတထရမ့်ကတုံ့ပြန်ခဲ့ပါတယ်။2016ခုနှစ်မဲဆွယ်စည်းရုံးရေးမတိုင်မီပေါ်လ်မနဖော့ကျူးလွန်ခဲ့တဲ့ပြစ်မှုတွေမှာထရမ့်နဲ့မဆိုင်ဘူးလို့အင်ဗျူရောကသတင်းထုတ်ပြန်ထားပါတယ်။အထူးစုံစမ်းရေးမှူးရောဘတ်မူလာအနေနဲ့မနဖော့စီကဘာတွေရနိုင်မလဲဆိုတာနဲ့ပတ်သက်လို့အိုဘားမားဆိုရလက်ထက်ကကျင့်ဝတ်ရေးရာဥပဒေအရာရှိချုပ်နော်မန်အိုက်ဆန်ကအခုလိုတုံ့ပြန်ပါတယ်
။ You only get a deal like this if you
ဒီသဘောတူညီမှုကအစဉ်အဆက်အထက်ပိုင်းထိမလုပ်ခဲ့လဲဆိုတာသိရမှာပါ။စုံစမ်းစစ်ဆေးရေးအဓိကပြစ်မှတ်တွေအရေးကြီးတဲ့သတင်းအချက်လက်တွေရနိုင်ပါတယ်။ Trump ရဲ့မဲဆွယ်စည်းရုံးရေးဥက္ကဋ္ဌလုပ်ခဲ့တဲ့ Paul Manafort ရဲ့အထက်မှာဘယ်သူရှိလဲ။နောက်ဆုံးမှာတော့သမ္မတပဲဖြစ်ကောင်းဖြစ်မှာပါ။
်မယ်ရိကန်ဥပဒေကျိုးဆောင်ချုပ်ဟောင်းကန်စတာကတော့ဘလို့အချက်လက်အကြောင်းအရာတွေပဲဖြစ်ဖြစ်ရှင်လျားတဲ့ဥမင်နိုင်ငံအဆုံမှာအလင်းရောင်တချို့ကိုတွေ့ရခြင်းရှိတယ်လို့တင်စားလိုက်ပါတယ
် This is a very helpful
အခုလိုပူးပေါင်းမယ်ဆိုတာတိတ်အထောက်အကူဖြစ်ပါတယ်အမေရိကန်လူထုအတွက်လိုအပ်တဲ့အရာလို့ယူဆပါတယ်တိုင်းပြည်ကတိတ်ကိုမတူကွဲပြားခြားနားတာတွေဖြစ်နေတာပါဒါပေမဲ့ကျွန်တော်တို့တွေအမှန်တရားကိုသိတင်ပါတယ်အချက်လက်တွေထုတ်ဖော်ကြရပါလိမ့်မယ်မူလာရဲ့လုပ်ငန်းစဉ်ကိုကျွန်တော်တို့ဝိုင်းကူကြရမယ်အခြေအနေစိုက်နေပြီလို့ယူဆပါတယ
်သူစုံစမ်းရေးမှုရောဘတ်မူလာရဲ့လုပ်ငန်းတွေကိုမနစ်ကမေလကစတင်ခဲ့တာဖြစ်ပြီးတော့နောက်ထပ်လတွေနဲ့ချီပြီးတိုးချဲ့စုံစမ်းရပွဲရှိပါတယ်ရှင
်ဒေါက်ခင်ဆိုဝင်းပြောပြပေးခဲ့တာပါအခုအချိန်ကစပြီးအင်္ဂါည VOA ဒိုင်းလေးလိုင်းစီစဉ်ကိုတင်ဆက်ပေးပါရမရှင်။ကိုသားညုံကဆွေးနွေးတင်ဆက်မှာဖြစ်ပြီးကိုအောင်အောင်ကအစီအစဉ်ထုတ်လုပ်သူအဖြစ်တာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဒိုင်းလေးလိုင်းစီစဉ်ကနေပြီးတော့ကျူးစွာရဲကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ချုပ်ပြောတော့ရန်ကုန်ဥပဒေကျုံးနဲ့အာဒီလက်စားမှုတိုက်ဖျက်ရေးကိစ္စပါပဲ။ရန်ကုန်တိုင်းဥပဒေချုပ်ပါဝင်ဒီတရားရေးပိုင်းဆိုင်ရာတာဝန်ရှိသူတွေကိုဖမ်းဆီးအရေးယူလိုက်တဲ့ကိစ္စဟာအခုလက်ရှိဒီ NLD အစိုးရရဲ့အာဂရိလက်စားမှုတိုက်ဖျက်ရေးဆောင်ချက်မှာထူးခြားစိတ်ဝင်စားစရာဖြစ်ခဲ့ရပါတယ်။ဒါကြောင့်မလို့အစိုးရရဲ့အာဂရိလက်စားမှုတိုက်ဖျက်ရေးကဘယ်လောက်ထိထိရောက်အောင်မြင်လာပြီလဲ၊ဘာတွေရောလိုအပ်ချက်ရှိသလဲစသဖြင့်အခုကျွန်တော်တို့ဒိုင်းလိုင်းအစီအစဉ်မှာသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်3ဦးဖိတ်ခေါ်ထားပါတယ်။ပထမတစ်ဦးကတော့ရန်ကုန်တိုင်းလွှတ်တော်ပါ။မင်္ဂလာတော်ညွန့်မြို့နယ်ကကုစလေဦးလာထေးလိုင်းပေါ်ရောက်နေပါပြီ။နောက်တစ်ဦးကတော့ဒီစီးပွားရေးပညာရှင်တူဖြစ်ပါတယ်အရင်ဒီအမျိုးသားဒီမိုဆီအဖွဲ့ချုပ်ရဲ့စီးပွားရေးအဖွဲ့မှာလည်းပါဝင်ခဲ့တဲ့သူဖြစ်ပါတယ်ဦးမင်းခင်မှာသူလည်းဒီလိုင်းပေါ်ရောက်နေပါပြီနောက်တူကတော့ဒီ CSO ပါသူကတော့ဒီ CSO အရပ်ဖက်ဖွဲ့စည်းရေးစုပြီးတော့ဖွဲ့ထားတဲ့ Access to Justice Initiative ပေါ့နော်ဒီတရားမျှတမှုလက်လမ်းမှုရေးနဲ့ပတ်သက်လို့လုပ်နေတဲ့အဖွဲ့စည်း network ပေါ့အကွန်ရေးကဖြစ်ပါတယ်ဥတွင်လေးအောင်ပါတောင်းအောင်လေးလိုင်းပေါ်ကိုရောက်နေပြီဖြစ်ပါတယ်ကျွန်တော်အရင်ဆုံးဦးလာထေးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုလာထေးကြားပါလားခင်ဗျာဟုတ်ကဲ့ကုလာတီကြားပါလားဟယ်လို
ကြားပါတယ်
ဟုတ်ကဲ့အကုလာကြီးခုနကကျွန်တော်ပြောသွားလို့ပါပဲဒီအခုဆိုလို့ရှိရင်ဒီစက်တင်ဘာလဇန်ပိုင်းမှာပဲဒီအာဂတိလက်ဆောင်မှုတိုက်ဖြတ်ရေးကနေပြီးတော့အကောက်ခွန်မှူတန်း73ကိုရေးယူတယ်နောက်တော့ရောင်းတိုင်းဥပဒေချုပ်ပါဝင်တရားရေးပိုင်းဆိုင်ရာတာဝန်ရှိသူတွေကိုရေးယူတယ်ဇက်တိုက်လို့တော့ဖြစ်လာပြီပေါ့ဒီမတိုင်ခင်ကလည်းဒီအာဂတိလက်ဆောင်မှုတိုက်ဖြတ်ဥပဒေကြမ်းပြင်ဆင်တာတွေလည်းရှိခဲ့တယ်အဲ့တော့ဒီအခြေအနေကအခုအစိုးရတက်လက်ထက်အထူးဖြင့်ဥဝင်းမြင့်တမရဖြစ်လာပြီးနောက်ပိုင်းမှာအရှိန်ဟုန်ကောင်းရနေပြီလို့ယူဆလို့ရလားဘလို့များမြင်လဲခင်ဗျာအခြေအနေက
ကျွန်တော်တို့ကဒီနိုင်ငံတော်တမရဥဝင်းမြင့်လက်ထက်မှာဒီအဂရီလိုက်ဆောင်မှုတိုက်ချိန်နဲ့ပတ်သက်တဲ့ဒီအားရစရာကောင်းတဲ့အရှိန်ဟုန်တစ်ခုတော့စပြီးတော့ရနေပြီလို့ပြောလို့ရတာပေါ့နော်ဟိုရှိတဲ့မှာကတော့လေဒီအဆင့်တင်ပေါ့ကျွန်တော်တို့ဒီအာဂရိလက်ဆောင်မှုတိုက်ပွဲကော်မရှင်ကအရေးယူခဲ့တဲ့ကိစ္စတွေရှိပါတယ်။ဒါတော့ဒီနောက်ပတ်မှာတော့ထင်နေရှားရှားဖြစ်လာတာကတော့ဒီကျွန်တော်တို့ရှစ်လပိုင်းမှာပဲဒီအကောက်ခေါ်ဌာနကအရာတန်းအမှုတန်း73ဦးကိုအရေးယူခဲ့တဲ့ကိစ္စ။အခုဆိုရင်တော့ဒါတနင်္ဂနွေလုံးစိတ်ဝင်စားနေတဲ့ဒီသူရဲ့ထောက်ခံမှုကိုရရှိထားတဲ့ရန်ကုန်တိုင်းဥရီကျုပ်အပါဝင်ဒီ၅ဦးကိုပေါ့နော်ဒီအားဒီလေသာမှုတိုက်ချက်ရေးကော်မရှင်ကနေပြီးတော့တိတာထိရှားသွားအရေးယူတဲ့ကိစ္စပေါ့ဒီဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံမင်းမှရှိတဲ့ပြည်သူလူထုကသူလဲစိတ်ဝင်စားတယ်ဒါနိုင်ငံတော်တမန်ကြီးဦးဝင်းမြင့်တကယ်တိတိကျကျမှန်ကန်တဲ့ဥပဒေတိုင်ဆောင်ရွက်တဲ့ဆောင်ရွက်ချက်အနေနဲ့လည်းအားလုံးကထောက်ခံမှုရှိနေတဲ့ကိစ္စရဲ့တစ်ခုပါ
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာမေးချင်တာကဒါကတော့အားဒီလေသာမှုရဲ့လှုပ်ရှားကော်မရှင်ရဲ့လှုပ်ရှားမှုမှာတစ်ဖက်မှာအာနာရအာနာရှိတဲ့အဖွဲ့အစည်းတွေဦးမှာလွှတ်တော်အမတ်တွေရှိမယ်ပြောင်စုစင်ဝင်ကြီးတွေရှိမယ်အတိုင်းနဲ့ပြည်နယ်စင်ဝင်ကြီးတွေရှိမယ်ဒီအစိပ်ပိုင်းတွေမှာကောအာဒီလေသာမှုတိုက်ဖြတ်ရေးကဘယ်လောက်ထိလုံနိုင်နေပြီလဲဘယ်လောက်ထိလူတွေကသတိပြုမိပြီလဲတကယ်ကောအရေးယူနိုင်ရဲ့လား
ကျွန်တော်တို့ကတော့ဒီဒီကတော့လွတ်တော်ပဲအပိုင်ပေါ့နော်ကျွန်တော်တို့ဆိုရင်တော့လွတ်တော်ကိုယ်စားလှယ်တွေကကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တွေမှာလဲဒါဒီလူလူကဆက်ဆက်ပြီးတော့သူတို့ပေါ်မှာမတရားတပြင်ခံရတာဒီကိုလာပြီးတော့ဒီတိုင်ကြားတာတွေပါလိရှိပါတယ်အဲတော်တော်ကျွန်တော်တို့ကြောရတော့ကျွန်တော်တို့အပိုင်တော့တကူအောက်ခြေပိုင်းမှာတော့ဒီခီးရောရောဆောင်ရွက်နိုင်တဲ့အခြေအနေတွေကတော့မရှိတော့ပဲရှိပါသေးတယ်ဒါကအခုကအပေါ်မှာရှိတဲ့ထေစားတဲ့အနေအထားတစ်ခုကိုစတင်ရေးယူဆောင်ရွက်တယ်ပြီးကျွန်တော်တို့အောက်ခြေမှာဆိုရင်လည်းဌာနဆိုင်ရာတော်တော်များများအနေအထားတော်တော်များများမှာဒီအာဒရီလိုက်စားမှုတွေကတော်တော်များများရှိတယ်ဒီလူလူကဌာနဆိုင်ရာတွေမှာဘယ်ဌာနကိုသွားသွားတချို့ဌာနအများဆုံးနေရာတွေကငွေပေးရင်အဆင်ပြေတယ်ငွေမပေးရင်အဆင်မပြေဘူးဆိုတဲ့ပုံကရံမျိုးတွေကလက်ရှိကျုံနေရတော့ပါပဲဒါတွေကိုတော့ထိထိရောက်ရောက် ကိုင်းတဲ့အရေးကြီးနိုင်တဲ့အဆင့်ပေါ့နော်မျိုးနဲ့အဆင့်တော့ပါလို့မှာတော့မလုပ်နိုင်သေးဘူးဗျ
။ဟုတ်ကဲ့ခုနကဒီအကောက်ခွန်ဝန်ထမ်းတွေရောင်းတဲ့ဥပဒေချုပ်လို့ဒီလိုမျိုးအရေးယူပြလိုက်တဲ့ကိစ္စကရောဒီလူဝန်ထမ်းအဖွဲ့အစည်းတွေကြားထဲမှာတည့်ရောက်မှုဘယ်လိုရှိလဲခင်ဗျ။တို့တော့သတိထားမိကြလား
။အဲရှိပါတယ်။ဝန်ထမ်းတွေကတော့ဒါကတော့နိုင်ငံတော်ဝန်ထမ်းဖြစ်တဲ့အတွက်ကြောင့်ဝန်ထမ်းဆိုတာကဝန်ထမ်းဘဝတစ်ခုကိုတောက်လျှောက်မြုပ်နှံလာတာပေါ့နော်။မြုပ်နှံတဲ့အခါမှာဒီသူတို့ရဲ့တပန်းအကြိုင်တဲ့အခါမှာအခုလိုပဲဒီချက်တစ်ခုကိုခံစားရမယ်ဆိုရင်သူတို့ရဲ့ဘဝတစ်ခုလုံးကအဆက်ဆက်မရအောင်ပျက်စီးသွားနိုင်တဲ့အနေအထားရှိတယ်။ဒီလိုဝန်ထမ်းတွေအတွက်ဒါကတော်တော်လေးကိုဂရုစိုက်ရတဲ့အနေအထားမျိုးတစ်ခုဖြစ်လာတယ်။ဒါတော့ဝန်ထမ်းတွေဘက်ကတော့ဒီတချို့ဝန်ထမ်းတွေအကျဉ်းလို့တွေမကြောက်သေးတော့လည်းပဲတတိထားပြီးတော့လုံလာနေတဲ့အနေအထားတွေကိုတော့ကျွန်တော်တို့တွေ့မြင်နေရပါတယ်
။ဟုတ်ကဲ့ဒီနေရာမှာကျွန်တော်တို့ခုမေးချင်တာကအောက်ခြေဝန်ထမ်းစစ်တွေပါခုနကပြောလို့တစ်ဖက်မှာလည်းဝန်ထမ်းတွေဘက်ကပြောတယ်လောက်ခလာစားမလုံလောက်တာသူတို့ကိုပေးတဲ့အင်အားစသဖြင့်ပေါ့နော်သူတို့ရပိုင်ခွင့်တွေလုံလောက်မရှိတဲ့ကိစ္စတွေဖြစ်နေတယ်။အဲ့တော့အားရလေစားမှုကိုအချိန်မြင့်လုံနေတဲ့အချိန်မှာပဲဝန်ထမ်းတွေရဲ့ရပိုင်ခွင့်နဲ့ပတ်သက်လို့တကယ်တမ်းမမကငါလုပ်ပေးနိုင်ပြီလား
အဲဒီဝန်ထမ်းတွေရပိုင်ခွင့်ပိုင်တဲ့ပတ်သက်လို့ကတော့အဓိကပထမဆုံးပြောရတော့ဝန်ထမ်းလာစာပေါ့နော်ဝန်ထမ်းလာစာကတော့ဒါဥပဒေကြောင်းရာသတ်မှတ်ထားတဲ့အတိုင်းအပြေးဝါပေးထားတာတွေရှိပါတယ်အဲတိုးတော်လည်းကျွန်တော်တို့ရှိမှာကကုန်စည်တုံးကတဖြည်းဖြည်းချင်းချင်းပြင်လာတယ်ကုန်စည်အလုံးချင်းပြင်တဲ့တန်ကိုခံရရတဲ့အပိုင်းတွေရှိတဲ့အခါတော့သူတို့မှလည်းသူတို့ရဲ့မိသားစုစာဝင်တွေကြီးလိုအပ်ချက်ရှိနေမှာဖြစ်ပါတယ်။အဲတိုးတော်လည်းအခုချိန်ဒီမှာကတော့ဒီရပိုင်းဒီမှာလည်းကျွန်တော်တို့ဆိုရင်တော့ရန်ကုန်တိုင်းဒေသကြီးအစိုးရပေါ့နော်။ရန်ကုန်တိုင်းဒေသကြီးအစိုးရအနေနဲ့ဆိုလည်းဒီလောက်မှာရှိတဲ့ရန်ကုန်မြို့တော်စီရင်သားရဲကော်မတီမှာရှိတဲ့ဝန်ထမ်းတွေကိုလည်းသူတို့ဘယ်လိုထပ်ပြီးတော့ပံ့ပိုးနိုင်မလဲ။ဒီသူတို့ရဲ့ထပ်ပြီးတော့လိုအပ်တဲ့ပံ့ပိုးထောက်ပံ့မှုတွေကိုဘယ်လိုလုပ်လို့ရမလဲဆိုတာတွေကိုစတင်စဉ်းစားဆောင်ရွက်နေတယ်ဆိုတော့လည်းကျွန်တော်တို့သိထားပါတယ်။
ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုလာတိလီလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်ဦးမင်းခင်ဖိတ်ခေါ်ချင်ပါလေခင်ဗျာဦးမင်းခင်ကတော့စီးပွားရေးပညာရှင်တူဖြစ်သလိုပဲဒီအမျိုးသားဒီမိုကရေစီဘွဲ့ချုပ်ရင်စီးပွားရေးအဖွဲ့မှာလည်းအတွင်းမှုတူဦးအနေနဲ့တာဝန်ယူခဲ့တဲ့သူပါအဲ့တော့ကျွန်တော်ဦးမင်းခင်ကြားပါလားခင်ဗျာ
ဟုတ်ကဲ့
ဦးမင်းခင်အခုဒီအားဒီလေစားမှုတိုက်ဖြတ်ရေးမှာလူတွေတော်များစိတ်ဝင်စားစားပြောနေကြတာငါကြီးကြီးလိုချင်တဲ့ဆိုတဲ့သဘောပါဆိုလိုတာကဘလောက်ထိငါကြီးကြီးဖမ်းနိုင်မလဲဆိုတော့ကပြီးခဲ့တဲ့ကာလတုန်းကကျွန်တော်တို့ပြီးခဲ့တဲ့ကာလဆိုတော့ပြီးခဲ့ဒီနှစ်ထဲမှာပါပဲဒီစီမံဘဏ္ဍာဝန်ကြီးဦးကျော်ဝင်းနဲ့ပတ်သက်ပြီးတော့အာရီလက်ဆောင်မှုတိုက်ဖြတ်ရေးကော်မရှင်ကနေပြီးတော့သူတို့မိသားစုတွေကိုစုံစမ်းစစ်ဆေးတာမျိုးတွေဖြစ်ခဲ့ပါတယ်ဒါပေမဲ့အရေးယူတာတော့မရှိပါဘူးသူຢာတို့ကနေပြီးတော့နှုတ်ထွက်သွားပါတယ်အဲ့တော့အခုကတော့ရောင်းတိုင်းဥပဒေချုပ်ပေါ့နော်ပြောမယ်ဆိုရင်တော့ political appointee ပေါ့နော်နိုင်ငံရေးတာဝန်ယူထားတဲ့လူကိုစပြီးအရေးယူလာပြီးဆိုတော့တကယ်တမ်းငါကြီးကြီးတွေဖမ်းနိုင်မယ့်အနေအထားရောရှိပါရဲ့လား
ကျွန်တော်ကအားလုံးလေးစာမူတိုက်ချင်ပြီပေါ့နော်ကော်မရှင်ဖွဲ့ဥပဒေပြန်တန်းထားတဲ့ဥပဒေစစ်ကြတဲ့ဥပဒေကိုထပ်ပြန်ပြန်ပြီးတော့အခုလိုလောက်လာတာကဟိုကျိုးသွားမယ်ကောင်းမယ်ပြီးတော့ပါခုတော့ကျေးဇူးကကျွန်တော်တို့အကျေးပတ်နာကိုဖြည့်ဆည်းရဲ့ဒီဒီဖိုင်နဲ့ရှိပါသေးတယ်ကျွန်တော်တို့ဟိုတာဝန်ပြီးပြီးတော့ကတော့လက်ရှိရန်ကုန်တိုင်းဥပဒေကိစ္စဟာဟိုအားကြီးကြီးလို့ပြောခဲ့ပါသေးတယ်။တော်တော်တန်တန်ဟိုငါကြည့်တာဒီလိုပြောတော့ကြားနိုင်တယ်ပေါ့လေ။ဒါကြောင့်လေဆိုကျွန်တော်တို့ဟိုကျင်းကြားရရတာဒီအောက်ခါနဲ့အခိုင်အမာမတွေ့ရဘူး။ဟိုမရှိဘူးမရဘူး။ဟိုအင်တန်ကြီးကျယ်တဲ့အာဂဒီပေါ့။အာဂဒီဆိုလာဘီရင်းတဲ့သူအင်တန်ပေါ့နော်ဆလာရောတော့ပါလေဘာလို့ဟောတာဒါလေးဖြစ်ခဲ့ဒီ intern ဖြစ်ခဲ့ဒီတော့ရှိနေလို
့ Okay
ဒါလေးရှိမှအများကြီးတော့ဟောတယ်ဆိုတော့ဒီတိုင်းတိုင်းကြာဖြစ်ရှင်းတာဝင်ရှိသေးတာတလို့ပဲကျွန်တော်ကဒီအရင်ကလည်းယူခဲ့တာရှိတယ်။ဒီမှာတော့ပြောချင်တယ်လေ။ယူရတဲ့ခေါင်းကလည်းယူခဲ့ပြီးတာရှိတယ်။ဒါပေမဲ့ဒါကြီးကတက်တနာရဲ့ယူမှုကိုဖြည့်ရှင်းအောင်မရောက်တဲ့အတွက်ဒီလိုပဲပြန်ပြီးယူရတာရတာမျိုးအဲ့ဒီတန်လျာမလဲဆိုချင်တာတစ်ချက်။နောက်တစ်ချက်ကကျွန်တော်တို့ဟိုကျွန်တော်ရှင်ကဟိုဆွေးနေတဲ့ပြည်သားပုံကမျိုးကဒီကိုယ့်ထဲကတခုခုအပြည့်ကြီးနေတာအထူးဖြစ်နိုင်ငံရေးရာထူးတွေဘာမို့ကံဒီအဆင့်မြင့်လေရာကြီးမှာဖြစ်လာတာကြီးကကိုယ့်အပေါ်ကြည့်လိုက်အဆင့်တိုင်းနဲ့စစ်ဖြစ်ပေါ့နော်ဒီလည်းဖြစ်စီပဲဟလာအပေါ်ကြီးကိုအဆင့်ပေါင်းကိုထိခိုက်တယ်ဆိုရင်စဉ်းစားဖို့ကိုယ်ကြီးအဲ့ဒါမျိုးဒီအချိန်ကျတော့တွားရပါလိမ့်မယ်
နောက်ပြီးတော့ဟိုချင်းချင်းတဲ့အခါမှာလေတမန်ငယ်လေးနဲ့ခြုံပြီးတော့မရှိလာများအမြင့်တွေလာတဲ့ဒိဋ္ဌာမျိုးတွေဖြစ်တဲ့အကြောင်းကျွန်တော်ဒီခြုံငုံကြည့်ပြီးတော့အခြေအနေတွေတော့အောင်တဘောပိုက်တဲ့အခြေခံလေးပြောဖြည့်ရှင်းနိုင်လို့လိုပါတယ်ဆောရမှာကျွန်တော်ဒီကိစ္စမှာကိုသွားပါမယ်
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာဒီနေရာမှာဦးမေဟုတ်ကဲ့ဒီနေရာမှာဦးမေခင်ကိုမေးချင်တာကခုနစဉ်းစားပုံပေါ့နိုင်ငံရေးအရာတာဝန်ရှိတဲ့သူတွေကို့ဖွဲ့စည်းကလူတွေကိုအေးအေးယူလိုက်ခြင်းအဖြစ်ဒါဟာကို့အတွက်တိတ်ခါကြစီတယ်ကို့ဖွဲ့စည်းအတွက်တိတ်ခါကြမယ်ဒီလိုမျိုးစဉ်းစားပုံစဉ်းစားနည်းအခုတစ်ထိထိပ်ပိုင်းအာဏာပိုင်းတွေတဲမှာရှိနေတော့မယ်လားဘယ်လိုယူဆပါလဲ
ကျွန်တော်တို့တိုင်းပြည်ရဲ့ပြည်ထနာကဟိုနှိရှိလာများကျွန်တော်တို့မှာရှိတဲ့ဟိုအခြေစုဓလိကျဲကြီးရဲ့ဟိုဆိုးတဲ့မကောင်းတဲ့အပိုင်းတွေပေါ့နော်အဲ့ဒါလေးအားကောင်းမှုဖြစ်လာပဲပြဿနာဖြစ်နေတာဖြစ်နေတာဆိုတော့ဟိုအမျိုးသားစရိတ်လက္ခဏာပုံစံမျိုးကျွန်တော်တို့မှာရှိနေတယ်ဖြစ်နေတော့ဒီပြဿနာဒီရောက်ဖြစ်နေဆိုင်နေတယ်တော့အစိုးရတရားလုံးအင်္ဂါတစ်ခုလုံးနဲ့ပြည်တွင်ကြောင်းလေးနဲ့ပတ်သက်တယ်တော့ဒီပုံမှာဘယ်လိုအမြင်ဘယ်လိုဖြူဟာတော့ဘယ်လိုမူတွေနဲ့ကျွန်တော်တို့ကြွားရမယ်ဆိုတဲ့စင်ကားပါမယ်တကယ်တော့ဒီအားကြီးလေစာဝင်တဲ့တက်တဲ့ကိစ္စတွေမကဘူးအခြားအခြားတော့ကျွန်တော်တို့ရဲ့ဟိုစင်ကားကိုဟိုမပြောင်းနိုင်ဘူးရဲ့စင်ကားပေါ့နော်ဒါရီကအစိုးရခေတ်တိုင်းမှာရှင်းလို့မဟုတ်ဘူးကျွန်တော်တို့တနင်္ဂနွေမှာဒီဒီတဲမှာအစ်ကျက်မဲ့မြင့်ကြရရှိတယ်ဆိုတော့ဒါရီကိုကျွန်တော်တို့ရောဟိုတစ်ခေတ်ကြပါနော်ဆရာရှိခိုင်ငယ်မြင့်မြင့်တီးတက်နဲ့ဖြစ်သွားလေဒီစင်မျိုးတိကျလို့စဉ်းစားပြီးလုပ်ဖို့လိုပါတ
ယ်။ဟုတ်ကဲ့
။ဒါမှလည်းကျွန်တော်တို့တကယ်ယူရှိအဖြေရလာကောင်းကြမှာပါ
။ကျွန်တော်အဲ့ဒါနဲ့ပတ်သက်လို့ထပ်မေးချင်ပါတယ်။မူဝါဒပိုင်းပေါ့နော်။သမရဦးမျိုးမြက်ကလည်းအဂတိလက်စားမှုတိုက်ဖြည့်ရင်လည်းပတ်သက်လို့သူ့အနေနဲ့သူ့လက်ထက်မှာတိုက်ဖြည့်ယူကိုပြင်းထန်ဆောင်ရမယ်လို့ပြောပါတယ်။တကယ်ခုနဒီအဂတိလက်စားမှုတိုက်ဖြည့်ဥပဒေတွေကိုပြန်ပြင်ဆင်တာလည်းရှိတယ်ပေါ့။အဲ့တော့အစိုးရအဖွဲ့မှဒီအဂတိလက်စားမှုတိုက်ဖြည့်ရင်လည်းပတ်သက်လို့အပြောနဲ့မဟုတ်ဘဲနဲ့မူဝါဒခိုင်ခိုင်မာမာချပြီးတော့လုပ်နေတဲ့အနေအထားမြင်ရပါလား။
ဒီအမိလေးတို့ကျွန်တော်စူအားချစ်တူရတော့ခေါင်းလုံးနဲ့ကျွန်တော်ရှိခဲ့တယ်။အဲ့ဒီအပေါ်ကြီးစူရအားနဲ့စတဲ့တခုရလာတဲ့ချိန်မှာဒီပေါ်မှာဒီနေ့ကျွန်တော်တန်ခိုင်တန်ကြီးတွေတော့အတော်တန်ခိုင်ရမှာရှိတယ်လို့ယူဆပါတယ်။ဒါတော့ဟိုဘူဝရဆရာလေးစူအားကိုဆရာလေးပြေးပုံခေါ်ပုံကြီးလေးဘူဝရကျွန်တော်ချုပ်နေတာ။ဒါအဲ့ဒီအနေနဲ့သင်္ကေတကြဒီတကြစေသာဟိုပြည်ထားလေဘာလို့တော့ကျွန်တော်တို့ပို့ပြီးရှိလို့လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဦးမေခင်လေးလိုက်မအောင်ခဏနေပြအောင်ခင်ဗျာကျွန်တော်ကိုတွန်လင်းအောင်ဖိတ်ခေါ်ချင်ပါတယ်ကိုတွန်လင်းအောင်တို့ကတော့ဒီအရက်ဖက်လူမှုအဖွဲ့စည်းရဲ့အနေနဲ့ဒီတရားအဂတိလက်စားမှုတိုက်ဖြည့်နေတဲ့ပတ်သက်လို့ဒီကွန်ရက်တစ်ခုဖွဲ့ပြီးတော့ဆောင်ရနေကြရဲဆိုတော့ကိုတွန်လင်းအောင်ကျွန်တော်မေးချင်တာကမြန်မာလူ့အဖွဲ့စည်းမှာအခုပြောင်းလဲချိန်တန်ပြီဆိုပြီးတော့ energy အစိုးရလည်းတက်လာပါပြီ။ပြောင်းလဲမှုတွေအများကြီးတော်များဆလုပ်နေရတယ်တွေ့ရပါတယ်။2011ခုနှစ်တည်းကဒီပြောင်းလဲမှုတွေထဲမှာအားရလဲစားမှုတိုက်ဖြည့်နေတဲ့ပတ်သက်လို့ယူဆတွေးခေါ်ပုံနေခုနကဦးမင်းခင်ပြောသလိုပေါ့။ယူခယူဆတွေးခေါ်မှုတွေအစဒီလူ့ဖွဲ့စည်းထဲမှာအပြောင်းလဲတစုံတရာရှိလာပြီလို့ပြောနိုင်ပါလား။အဲ
ဒီကနေကဟိုလူ့ဖွဲ့စည်းလို့ပြောလို့ရှိရင်အဲခုနကဒီခံရတဲ့ဒီနဲ့ကွာချိုးပေါက်တဲ့တွေနော်အဲ့လိုနှစ်ခုရှိရပါဘူးနှစ်ခုရှိတော့ဒီချိုးပေါက်ခံရတဲ့တွေကတော့ဟိုစရိုက်ရတာကိုသူတို့နှစ်ကတာတော့မဟုတ်ဘူးဆိုတော့ဒါကသူတို့ဒီလိုင်းမှာပြောင်းလဲကြအောင်မလို့သူကဒီလိုအားကြီးလိုက်ထားမှုဖြစ်နေတာသူကနှစ်နာရီကျော်သူကအာသူတို့အားမျိုးကိုဖြစ်ဖြစ်နေတာကိုထင်ရှားတယ်ဒါပေမဲ့အဲတစ်ခုရှိတော့သူတို့ဒီလိုင်းမှာလည်းတစ်ခါကြာရင်ဒီအားကြီးလိုက်ထားမှုကအများကြီးအများကြီးပါပြနေတော့သူတို့ရဲ့အလုပ်ကအားကြီးလိုက်ထားမှုဖြစ်သွားသလားမရောက်သွားသလားဆိုတာကိုသူတို့မသိကျနိုင်တဲ့ခြေအနေတွေရှိနေတယ်လို့ရှိရပါတော့ဒါတော့ကျိုးခံရတဲ့အချိန်ခုနချိုးပေါက်တဲ့လူတွေကျေကတော့အဲသူတို့ချက်ကားဒီကအင်ကောရှင်ကမဒီအားကြီးလိုက်ထားတဲ့ကော်မရှင်ကခုနကတော့ဘယ်လိုလုပ်ထားလဲလုပ်ပြီးပတ်နေတာပါဘာမှသိပြီးချင်းချင်းနဲ့တွေ့တယ်သူတို့ကတော့တော်တော်များများမရှိဘူးအဲဒီအားကြီးလိုက်ထားတဲ့ကော်မရှင်ကစပြီးတော့သူတို့တကယ်ကိုင်းရတော့တယ်လို့ကြောရင်ချင်းမျိုးမှတော့မှကျွန်တော်ပြရတာဒီမျိုးကပြီးမှဒါထုံးကြံတယ်ပေါ့နော်ဒီလိုဥပဒေလာတယ်တော့ကြတယ်ပြီးရင်ပြီးပေါင်းမှာပဲဆိုတော့ဒီစဉ်းစားကြည့်တော့သူကပြန်ပြောင်းရတယ်ဒါကြောင့်လည်းဒါမျိုးကြီးဆက်ဖြစ်တာပေါ့နော်ဥပမာဆိုရင်အဲခုနဒီကစံကအကောက်ခွန်ကဒီဖြစ်မှာလေကျွန်တော်ဒီတက်တီကပြောက်တယ်လေဒါတော့ဒီစံဒါအကြည့်လိုက်တာပဲဒါပေမဲ့ဒါတော့မှဆက်ပြီးတော့ခုနဒီကျွန်တော်ဒီတိုင်းကဒီဥပဒေပြောက်ဖြစ်တယ်ဆိုတော့ဒီတိုင်းမှာ 啊，就那个么好讲，你从来没有交往的，所以现在这边有新的这个东西，他们我们东莞老，我那个东莞这家老，东莞的情况是非常的那个，所以说东莞的情况是新的了，他们就这样的了。后来你到你我们后边看到不是的回去那个比较给我吃的那个比较好吃嘛，就那个你差点差了，那你交店里的他把那个那个其他店里去的其他就没有最起码信任的你算了一下吧。
OK, Kunaga, General Luru Jarema, Kunaga, Kutulia, Pilu, a little the volume Pinida, Daga, Alia Samu, Pimamati, Pinida, Chinidi, Kuna, the pay boo, Pima, Simpi, Yara, Sabo, Ochima, D. Chini, Nepat, the Lugo, Luru Jarema, Alia Samu Suragu, Beluha Muse, Shinle, Truma, Titara, Mu, or Shiva, Lakamia, Pina, Pina, or Shivala.
General Pina, General, I was on the day in the Savio, then you have a big house, some kind of social, some kind of thing. People don't know, Matilda. Do I know Matilda? Do you know about the other Louis or Mauma? A few away, but I do. I don't know by the next year, I don't know. Never was a dollar. She Amazon, you know, when Bobby doesn't appear in our book, the Mauma, the poor with the family in the water, like a money and that down with the Richard. So, 那第二呢？第二个做这个第一个多么嘞？我们当年研究大家嘞，看年啊，第一，咱们看年啊，这些火山飞船和看年也有第一样的毛乌。
Okay, come here. Good to Leon, good making Ulati, Lilamo Macrani be wrong. The Russian is on a pickle jamal. Good job to Pan Avale. Good job to the donors to Mimiano Yavale. Come
here. Oh, okay, but you know, Diga, amazing, Agari, you know, Avi Tachi, you know, Taya Yunima, Abu, I heard you pick up in that, the Magi Gurai, who do you sound Lubido, who did him before, no? Abu.KIE logo mah jenar cina, orang itu bilang zero cina deh. Sabab zero ya, asal apa? Di sini mekarya atau zero semua. Tengok orang tengok zero baru. Abu jenar tu, di negeri mati ni apa malah jenar gula aku cina deh. Cina lah kerja lah. Mereka kan ni mah, kaya kaya tu juga. Jenar tu kering, jenar cina ni tau. Tiada, sebab lah jalan ini pesan aku jenar cina biar, cina biar.Jenazah orang itu, tapak apa itu juga dulu. Contohnya, jenazah itu sering diambil, jenazah itu ada nilai yang mesti dulu. Contohnya dia muka, nampak pelak kan dia. Contohnya pelajar ni dia berapa? Di daerah ini loka mah, contohnya Chinese ni, China, Swedish ni, China, China ni lah tu dia, ni tu contohnya dia macam mana?
Okay, kena kau jauh tu, tiaw pilih wali mac. Kena contohnya, nampak terus itu hebat macam mana? Kau tiada muka, tanya ngah apa? Kau tiada muka, tu tu suni mian lu jawab.
Okay, kena jenar ni ada di awal ni kamu terus itu lah jenar ni dia cuci wala kena, pasal awal ni kamu ah no ni nyusu ni tu awal ni kamu lom jadi apa lah kena, lepas kau pergi sih no di kalau kau ni luli alam ada awal ni kamu tu lom sah ni apa jenar dia wala kena, pasal ni semua no jenar awal ni kamu ah no di lelaki tengah dia jenar tu tidur di
เนี่ยปิดดูดิข้างด้านเนี่ยวะเลยเอ้ากูเนาะเป็นมาแต่งจามเลยทว่าจะนอนว่าตีเข้ามาเลยข้างเนี่ยโอเคครับกูตีเลยมุจิจิวะจะนอนตัวเช่นปีศาจชูพัชมาเลยอุ้มเส้นสุดตัวปีลาละก็จิ้มปานีลูกบ่เลยปีศาจดูสีองเลยเปียวเลยปีจิองเลยเปียวเลยวันนั้นสุดละสีองลูกบ่เลยตัวนี้ดูอยู่บ่เลยเยี่ยวลูกเช่นลุลเลี่ยวะมีอะไรบ่เลยซาลุยาเลยเนี่ยมาตัวมีอะไรกูคงเทิดหาเลยสุดอุ้มเส้นอ่ะตัวมีปีโป้บ่เลย Okay, kula teh kuna tiada ye kena ni pada video tiada ni mah pilih ni cini bo. Atau leh terus mili ane lubio mian ni wale. Atau ni ka majat tebu la cini blue si le kula teh pilih wak mian.
Di tiada ni baga alu pilih kita sih ke kesayang muri ka sih wale. ရှိတယ်ဆိုတာကတရားဝင်တစ်ခုမှာသွားပြီးတော့အမှုရင်ဆိုင်ရကြီးဆိုကြတဲ့ကဒီအမှုရင်ဆိုင်ရတဲ့နှစ်ဖက်စလုံးကတရားစီရင်ရေးကအနိုင်ရရှိမှုကိုမလိုစားဘဲနဲ့တရားဝင်ကိုရောက်တယ်ဆိုတဲ့ကလက်လာပါနဲ့ချင့်ကပ်ပြီးတော့ကိုအနိုင်ရဖို့အတွက်ကိုပဲကြိုးစားတာတွေ့နေရတယ်။မှန်တဲ့ဘက်ကလည်းကြိုးစားတယ်မမှန်တဲ့ဘက်ကလည်းကြိုးစားတယ်။အဲ့ဒီကိုကြိုးစားတဲ့အခါကျတော့တရားအစလဲဆိုကျွန်တော်တို့တရားကျုံးနေမှာဆိုလို့ရှိရင်အမှုပွဲသားဆိုတဲ့လူတွေရှိတယ်။အဲ့ဒီအမှုပွဲသားတွေကချိတ်ဆက်တယ်အမှုတစ်ခုကိုနိုင်ဖို့အတွက်ကိုဘလောက်ကုန်ကြမယ်ဆိုရင်ငွေပမာဏကိုတောင်းတယ်တောင်းပြီးတော့အခါမှာငွေနဲ့လိုက်ပြီးတော့မှအမှုကိုနိုင်အောင်လုပ်တယ်။အဲ့တော့ငွေနဲ့လိုက်ပြီးတော့အမှုကိုနိုင်အောင်လုပ်တဲ့အခါကျတော့ကျွန်တော်တို့မှာဘာတစ်ခုဖြစ်လာလဲဆိုလို့ရှိရင်ကျွန်တော်တို့ရဲ့ဒီတရားရေးမှာလိုက်ပြီးတော့ဒီပညာရှင်ဖြစ်တဲ့ရှေ့နေတွေရဲ့စွမ်းဆောင်မှုတွေကလည်းကြာဆင်းတယ်လို့ဖြစ်လာတယ်။ဒါကတစ်ဖက်ကဒီလလာပါနဲ့ဆောင်းဖို့လာတဲ့အနေအထားတွေကြောင့်ဖြစ်တယ်။တော့သောကပြောတဲ့ဒီဖန်ကကိုကျော်သူပြောတယ်တရားကြီးမှာလေလံသေးလို့ဖြစ်နေတယ်ဆိုတာ။ကျွန်တော်ကကြုံမှုရတာကျွန်တော်လည်းအဲ့လိုပဲ။ဒီနှစ်ဖက်ကတရားကိုရင်ဆိုင်တယ်။တရားရင်ဆိုင်တဲ့အခါမှာအမိန့်ချရနေတဲ့အခါမှာလိုက်ကြတယ်။လိုက်တော့ဒီကျွန်တော်လက်တွေ့ကြုံခဲ့ရတဲ့အနေအထားတစ်ခုမှာဆိုတစ်ဖက်က30ပြီးတယ်။အဲနောက်တစ်ဖက်ကလည်းသွားပြီးလိုက်တဲ့အခါကျတော့သူက30ပြီးတယ်။အဲ့ဒီကကြတော့တရားသူကြီးကမလုပ်လဲဆိုတော့လောလောဆယ်တော့နှစ်ဖက်စလုံးကိုယူထားလိုက်။အယူထားကြည့်တဲ့အမိန့်လဲချလဲချတော့30ရတဲ့လူကိုအနိုင်ပေးပြီးအမိန့်ချလိုက်ပြီးတော့30ပေးထားတဲ့လူကိုပြန်ပြီးတော့ပေးလိုက်တယ
်။ဟုတ်ကဲ့ကျွန်တော်69လားထိကျွန်တော်ကတူတူတူလေးကျွန်တော်ပြန်မေးခြင်းတယ်။အဲ့ဒါအဲ့ချင်းတွေကို
အဲ့လိုပေါ့နော်အတွေ့အကြုံလေး။
အဲ့ချင်းတွေကိုကင်တွယ်ဖို့အတွက်ကိုဆောင်ရနေတာရောရှိပါပြီလားတရားရေးပိုင်းမှာ
။အဓိကတော့ကျွန်တော်တို့မှာအခုတကယ်ထိပြီးတော့လှုပ်လာနိုင်တာကတော့အဂတိတက်ချက်ကြီးကော်မရှင်ပေါ့အဂတိတက်ချက်ကြီးကော်မရှင်အနေနဲ့ကတော့တော်တော်လေးကိုထိထိရောက်ရောက်နဲ့ဒီအလှပေါင်းစုံကိုကင်တွယ်လာတဲ့အနေအထားတွေတော့ရှိနေပါပြီ
။ဟုတ်ကဲ့ကိုတွင်လင်းအောင်လည်းကျွန်တော်မေးချင်ပါတယ်ခုနကပြောသွားတဲ့တရားစီရင်ရေးကိစ္စမှာဒါကတော်လေးမြန်မာနိုင်ငံမှာလူပြောများတဲ့ကိစ္စအဲ့ဒါတွေကဘယ်လောက်ထိအတိုင်းတာထိနှိမ့်နေနိုင်နေပြီလဲတကယ်နှိမ့်နေနိုင်မယ့်အနေအထားကိုရှိရလားတိုးတိုးလေးဖြစ်ပြီးပါခင်ဗျအချင်းသိမြလို့
အဲကျွန်တော်ကလည်းဘလောက်နေနေနိုင်နေပြီလဲဆိုတော့ခုနကဒီနောက်ဆုံးဖြစ်သွားတဲ့ကိစ္စဆိုရင်တရားစီရင်ရေးနဲ့ပတ်သက်တဲ့ကိစ္စပေါ့နော်ဒါကြောင့်ဒီနေ့ဒီကိစ္စကိစ္စတော့နိုင်နေနိုင်နေဥပမာတစ်ခုတော့ဒါကျွန်တော်သိရတယ်ပေါ့ဆိုတော့ဒီလိုမျိုးဆက်ပြီးတော့ဒီကဖြစ်ဖြစ်ရအောင်လည်းလုပ်မယ်ဆိုလို့ရှိရင်တော့ဒါအများကြီးဒါဟိုဒီလိုတော့အကျိုးရှိမယ်ဒါပေမဲ့ကျွန်တော်တို့ကဘာပဲလုပ်လို့ကျွန်တော်ဒီနိုင်ငံရေးနောက်ခံနေလည်းမဖြစ်ရတာဘူးဆိုတော့ကျွန်တော်တို့ဒီမှာကလည်းဖြစ်လို့မရတဲ့အဖွဲ့တွေတော့လည်းလက်နေတိုင်းတွေလည်းရှိတယ်လေဒါဒီလိုဆိုတရားစီရင်ကိစ္စကိုဘယ်လောက်ပဲထိရောက်ခိုင်တယ်ဆိုတော့များလည်းပဲအဲ့လိုဖြစ်ဖြစ်နေဆက်တင်လာရဆိုရင်တော့ကံကြေမှုတွေရောမလားဆိုတော့အဲ့လိုမျိုးကျွန်တော်တို့ကစိုးရိမ်ရှိတယ
်ဟုတ်ကဲ့
ဒါပေမဲ့လည်းဘာလို့ဖြစ်လဲတစ်ခါတော့ဒါအားနဲ့ခေါ်နဲ့လုပ်ကြရတော့ဒါအများကြီးအားရကြရှိရပါတ
ော့ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒဲလီလိုက်အစီအစဉ်အချိန်ဆက်တော့လို့ပါပေါဝင်ဆွေးနွေးပေးတဲ့ဥလာထေဦးတွင်လင်းအောင်ဦးမင်းခင်သုံးလုံးနဲ့ဂျန်နက်ဒရရှင်အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒဲလီလိုက်အစီအစဉ်ဒီမှာပဲဆက်နားကြွယ်ပေးပါ
သားညူစွနေတင်ဆက်တဲ့အင်္ဂါညတိုင်းလိလိုင်းစီစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်အခုတော့ကြာနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင
်ရုရှားစစ်တပ်ရဲ့ကင်းထောက်လေယာဉ်ကိုဆီးရီးယားရဲ့လေကြောင်းရန်ကာကွယ်ရေးစနစ်ကပစ်ချခဲ့တာဟာဆိုရင်အစ္စရေးတိုက်လေယာဉ်ကလေယာဉ်မှုတွေရဲ့ရန်လိုတဲ့လှုပ်ရက်ကြောင့်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်ဆီးရီးယားနိုင်ငံလာတကီးယားပြည်နယ်တွင်မှတိုက်ခိုက်ခဲ့တဲ့အစ္စရေးတပ်ဖွဲ့ကဆီးရီးယားရဲ့ဒုံးကျည်ရန်ကကာကွယ်တဲ့အနေနဲ့ရုရှားလေယာဉ်နောက်မှာပုံအောင်ခဲ့တာလို့ရုရှားစစ်တပ်ရဲ့ပြောခွင့်ရကဒီကနေ့ပြောဆိုတာဖြစ်ပါတယ်။တရုတ်နိုင်ငံဟာအမေရိကန်ရွေးကောက်ပွဲအပေါ်မှာတက်ရောက်မှုရှိပြီးအပြောင်းလဲဖြစ်အောင်တက်တက်ကြွကြွစ조사နေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့ဆွဆွဲလိုက်ပြီးအမေရိကန်အလုပ်သမားတွေကိုအထိနာစေမယ့်အတိုင်းအတာထိတရုတ်ဘက်ကတုံ့ပြန်လာရင်အမကန်စီးပွားရေးအရာတံပြန်ဆောင်ရွက်မှုကြီးကိုမြန်မြန်ဆန်ဆန်လုပ်မယ်လို့လဲချင်းချောက်လိုက်ပါတယ်။သမရထရန်ကသူ့ရဲ့ဆွဆွဲချက်တွေနဲ့ပတ်သက်တဲ့အထောက်အထားတွေကိုတော့ပြောဆိုရမှာရှိပါဘူး။အမေရိကန်သမရကတရုတ်သွင်းကုန်ဒေါ်လာ200ဘီလီယံဘိုးအပေါ်ဆရာကိုင်းတို့အခွန်တိုးကောက်ခံလိုက်တာနဲ့ပတ်သက်ပြီးတရုတ်ဘက်ကလက်တုပ်ပြန်ဆောင်ရွက်တာကအပရွေးချယ်စရာမရှိဘူးလို့ပြောဆိုလိုက်တဲ့နေ့မှာပဲသမရထရန်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးခဲ့တာပါ။
ဒီညအစီအစဉ်ထုတ်လွှင့်ရေးမှူးကကိုအောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ပီတာဟန်လီဖြစ်ပါတယ်။ VOA American အသံညဘက်မြန်မာသားသားအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းတူမီတာ25 32 58တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ကျွန်မများသစင်အောင်ပါ။
This program has come to you from the Voice of America, Washington.